Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇန်နဝါရီလ2ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိင်ကြညာမှာပါတူရကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ကလပ်ကိုတိုက်ခိုက်တာသူတို့အဖွဲ့လက်ချက်ဖြင့် IS အစွန်းရောက်တွေကဒီကနေ့ကျင်းကြပါတယ်။အီရန်နိုင်ငံဘဲဂရက်မြို့တော်ကတတိဝလန်ဈေးမှာ IS အစွန်းရောက်တွေအထေကံပုံခွဲလူ30ထက်မနည်းတေဆုံးသွားပါတယ်။ဆိုမာလီယာနိုင်ငံရဲ့မြို့တော်မိုဂါဒီရှုမှာလည်းအယ်ရှာဘပ်အစွန်းရောက်တွေအထေကံပုံခွဲလူ9ယောက်ထက်မနည်းတေဆုံးပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်နှောဒေသဘက်ကလက်တလော့လုံခြုံရေးအခြေအနေဟာစိုးရိမ်စရာအနေအထားရှိပါတယ်။ဒေါက်တာကင်ထားတဲ့လူတစုကခေါ်ဆောင်သွားတာခံရတယ်ဆိုတဲ့ကွာဆောင်ကြီးရွာကအစ္စလမ်ဘာသာဝင်ယာအိမ်မှုတဦးလည်းလက်တလော့ပျောက်ဆုံးနေပါတယ်
။ဒီဖြစ်နေတော့မဲ့အတွက်နဲ့ပေါင်းပြီးတော့ကျွန်တော်တို့အဲဒီခေါ်သွားခံရတဲ့သူ့မိသားစုဝင်လေဒီလိုရှိရင်အဲဒီရွာမှာဖြစ်တဲ့အချိန်မှာအဲဒီဟိုပျောက်နေတဲ့လူတွေရှိတယ်။
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးပါမယ်ရှင်။နောက်ရခိုင်ပြည်နယ်မောင်နှောကပညာရေးဝန်ထမ်းအမျိုးသမီး180ကျော်ကိုနယ်ပြောင်းရွှေ့ခွင့်ပေးလိုက်တဲ့သတင်းနဲ့အတူမြစ်တရဲ့ပထမဦးဆုံးနေ့မှာလှုပ်တဲ့နိုင်ငံတော်အတိုင်ပင်ခံရဲ့ငြိမ်းချမ်းရေးစကားဝိုင်းပေါ်သုံးသက်ချက်နောက်ပြီးတော့မြေပြိုကျလူသိမ်းဆုံးမှုတွေဖြစ်နေတဲ့အကြောင်းမြတ်တူဖော်ရေးလုပ်ငန်းခွင်ရဲ့ဘေးအန္တရာယ်လုံခြုံမှုအခြေအနေစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေကိုနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မက်ခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
တူရကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ကလပ်တစ်ခုကိုနှစ်သိကူနေကတိုက်ခိုက်တာဟာသူတို့အဖွဲ့လက်ချက်ဖြစ်တယ်လို့ IS အစွန်းရောက်အဖွဲ့ကဒီကနေ့ကြေညာပါတယ်။အဲဒီဖြစ်ရမှာလူ39ယောက်သေဆုံးပြီး80လောက်ဒဏ်ရာရပြီးတော့တိုက်ခိုက်သူလွတ်သွားတာကြောင့်အာဏာပိုင်တွေလိုက်ရှာနေပါတယ်။ဂါလီဖေးစစ်တီတူကဒီတိုက်ခိုက်မှုကိုလှုပ်တာလို့ IS အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူ10ယောက်ကိုဖမ်းထားပေမဲ့တကယ်ဝင်ပစ်တဲ့တနက်သမားတော့အဲ့ဒီထဲမှာမပါဘူးလို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။တနင်္လာနေ့မနေ့ပိုင်းအစောကြီးမှာတနက်သမားတူကဘရိုင်နာနိုက်ကလပ်အပြင်ဘက်မှာရဲတပ်ဖွဲ့ဝင်တူဦးနဲ့အရသာတူဦးကိုပြစ်တက်ပြီးတဲ့နောက်ကလပ်ထဲဝင်ပစ်တာပါအခင်းပစ်ချိန်ကကလပ်ထဲမှာလူ600လောက်ရှိနေပြီးတချို့ကတော့ Bosphorus ရေလက်ကြားထဲခုံချထွက်ပြေးကြပါတယ်တနသမားဟာကလပ်ထဲကနေထွက်ပြေးသူတွေကြားထဲရောပြီးတော့လွတ်သွားတာလို့အာဏာပိုင်တွေကပြောပါတယ်ဒါဟာစိုးသွမ်းရက်စက်တဲ့တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့တနင်္လာနေ့ထုတ်ပြန်ချက်ထဲမှာသမရ Recep Tayyip Erdogan ကပြောပါတယ်တူရကီတနင်္ဂနွေလုံးအတူတကွာရက်တည်သွားမှာဖြစ်ပြီးအကြမ်းဖက်ဝါဒီတွေရဲ့ကောက်ကျစ်တဲ့လက်ကွက်ထဲအကြခံမှာမဟုတ်ဘူးလို့သမရကဆိုပါတယ်ကမ္ဘာတဝန်းကောင်းဆောင်တွေကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြပါတယ
်။ဆိုမာလီယာနိုင်ငံရဲ့မြို့တော်ကနိုင်ငံတကာလေဆိပ်နားမှာဒီဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ကားနှစ်စီးကိုအသေးခံပုံဖောက်ခွဲသူတွေဒီကနေ့ဖောက်ခွဲတာကြောင့်လူ9ယောက်ထက်မနည်းသေဆုံးပြီးတော့18ယောက်ဒဏ်ရာရပါတယ်။ဖောက်ခွဲမှုတွေကိုသူတို့လုပ်ကြလို့အယ်ရှာဘတ်စစ်သွေးကြွအဖွဲ့ကကြေညာပါတယ်။အခုတိုက်ခိုက်မှုဟာဒီစစ်သွေးကြွတွေကမော်တော်ကားကိုတုံပြီးတော့တစီးပြီးတစီးအသေးခံဖောက်ခွဲတာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ပထမတိုက်ခိုက်မှုကလူတွေကိုအထိတ်တလန့်ဖြစ်အောင်လုပ်တာဖြစ်ပြီးတော့ဒုတိယတိုက်ခိုက်မှုကတော့လူထိခိုက်သေဆုံးမှုအများဆုံးဖြစ်အောင်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ပထမပောက်ကွဲမှုကြောင့်ဆိုမာလီအမျိုးသားလုံခြုံရေးတပ်စစ်ဆေးရေးဂိတ်ပျက်စီးသွားတယ်လို့ AMISOM တပ်ဖွဲ့ကပြောပါတယ်။ဒုတိယပောက်ကွဲမှုကတော့ဒီ AMISOM စခန်းဂိတ်ပေါင်းနဲ့မီတာ200လောက်အကွာမှာဖြစ်တာလို့ပြောပါတယ်။ဒီစစ်ဆေးရေးဂိတ်ဟာကုလသမဂ္ဂရုံးတွေနဲ့နိုင်ငံခြားသားတွေနဲ့တာဝန်ရှိသူတွေဆိုမာလီယာရဲ့မြို့တော်ကိုသွားတဲ့အခါမှာတဲခိုကြတဲ့ Peace Hotel မြို့ကတရှူနာမှာရှိတာပါရှင်
။အီရန်နိုင်ငံဘက်ကရမ်မြို့တော်ကလူစီကားတဲ့ဈေးတစ်ခုထဲမှာဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ trucker တစ်စင်းကိုအထေကံဘုံခွဲသူတူကဒီကနေ့ဖောက်ခွဲတာကြောင့်လူ30ထက်မနည်းသေဆုံးပြီး25ယောက်ဒဏ်ရာရသွားတယ်လို့ယူရက်ရဲတပ်ဖွဲ့နဲ့စေယုံတာဝန်ရှိသူတွေကပြောပါတယ်။ဒီဖောက်ခွဲမှုကိုသူတို့လုပ်တာလို့ IS အစွန်းရောက်အဖွဲ့ကပြောပြီးအာဇာနီစစ်စင်ရေးနဲ့တိုက်ခိုက်လို့သေဆုံးကြတာဖြစ်တဲ့ကြောင်း AMEC သတင်းဌာနကနေတစင်ကြေညာပါတယ်။ဘဂရမြို့တော်အရှေ့ပိုင်းမှာရှီယာရီအများစုနေထိုင်တဲ့ဆတ်ဒါစီးတီးခရိုင်ကတတိယဝလံနဲ့ဟင်းသင်းရွေဈေးတခုထဲမှာအခုဖောက်ခွဲမှုကိုလုပ်တာဖြစ်ပြီးဒီဈေးဟာအရင်ကလည်းမကြာခဏတိုက်ခိုက်ခံခဲ့ရဘူးပါလေ။ပြင်သစ်သမ္မတဖရွန်ဆွာအော်လန်ဟာအီရတ်တာဝန်ရှိသူတွေအဲ့ဒီမှာချထားတဲ့ပြင်သစ်တပ်ဖွဲ့တွေနဲ့တွေ့ဆုံမှုအီရတ်နိုင်ငံမှာရောက်နေချိန်မှာပဲအခုတိုက်ခိုက်မှုဖြစ်တာပါ။ဒေဆုံးသူအများပြားဟာပြန်ကျလူသမားတွေဖြစ်ပြီးအလုရဖို့စောင့်နေကြသူတွေဖြစ်ပါတယ်။
ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကအင်တာနက်ကနေအချက်လက်တွေခိုးယူတိုက်ခိုက်ခဲ့တဲ့ဆိုရဲအမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့ကောက်ချက်နဲ့ပတ်သက်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတန်လျာရှိကြောင်းပြောလာနေပါတယ်။ အမေရိကန်ဦးဆောင်တဲ့2003ခုနှစ်ယူရက်စစ်ပွဲမှာတရင်ချက်လက်အမှားတွေပေါ်အခြေခံပြီးကောက်ချက်ချခဲ့မှုတော်ကိုထောက်ပြပြီးတော့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေအနေနဲ့ဒီကြိမ်မှာလည်းမမားစေချင်ဘူးလို့ဖလော်ရီဒါပြည်နယ်ကဒူဘိုင်အင်ကြီးထဲမှာပြီးခဲ့တဲ့စနေနေ့ညတုန်းကလုပ်တဲ့နှစ်တကူအကြိုပါတီပွဲမှာထရမ့်ကတရင်ထောက်တွေကိုပြောသွားတာပါယူရက်မှာလူတွေအများပြားကိုတမြိုင်တည်းသိစေနိုင်တဲ့ဓာတ်ရုပ်လက်နက်တွေရှိတယ်လို့ပြောခဲ့တာမှန်မှန်ခဲ့တယ်လို့အခုကိစ္စမှာလဲကွန်ပျူတာဟက်လုပ်တဲ့ကိစ္စတွေဟာတက်တည်ပြဖို့တိတ်ပြီးတော့ခက်ခဲတဲ့ကိစ္စဖြစ်ပြီးရုရှားမဟုတ်ပဲတခြားသူတွေကလှုပ်ဆောင်တာလည်းဖြစ်နိုင်တယ်ဘာကိုမှတရားပေါက်ပြောလို့မရနိုင်ဘူးလို့မစ္စတာထရမ့်ကပြောသွားပါတယ်သူ့အနေနဲ့တခြားသူတွေမသိတဲ့ကိစ္စတချို့သိထားတာရှိတယ်လို့လည်းဆိုပြီးတော့အင်္ဂါဒါမှမဟုတ်ပို့ထုနေကြရင်တော့သူသိထားတဲ့အကြောင်းအရာတွေကိုတရားအောင်လုပ်မယ်လို့ထရမ့်ကပြောပါတယ်သမရဥပမာကတော့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေရဲ့ရှာဖွေတွေ့ရှိချက်တွေကိုအခြေခံပြီးပြီးခဲ့တဲ့သတင်းပတ်တုန်းကပဲဒီရုရှားထောက်လှမ်းရေးအဖွဲ့တွေအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တယ်လို့ရုရှားတပ်တမန်35ယောက်ကိုလည်းထောက်လှမ်းရေးတွေလို့ဆိုပြီးတော့တိုင်းပြည်ကနေထွက်ခွာခိုင်းခဲ့ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไซโดมิเตอร์25กิโลเฮิรตซ์11965ไซโดมิเตอร์32กิโลเฮิรตซ์9323ไซโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลท์ลามิเตอร์190กิโลเฮิรตซ์1505รู้เนี่ยบาทุ่ลืนปีนี่บาเลยครับ
พี่ริกานี่ตะนินลาญาเปะตะรุนี่กูได้เสร็จเลทุ่ลืนนี่บาเลยမြောက်ကိုရီးယားဟာနျူကလ িয়ার ဆိုင်ရာရန်စချင်းချုပ်တာကိုဆက်လုပ်သွားဖို့ဆုံးဖြတ်ထားတယ်ဆိုတာမြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝန်ရဲ့နှစ်သစ်မိန့်ခွန်းကပြနေတယ်လို့တောင်ကိုရီးယားကဒီကနေ့ပြောပါတယ်
။ Oje balpyeon 신년사는 전반적으로 새로운 비전 제시가 없었다고 봅니다.
Kim Jong-un မနေ့ကပြောတဲ့နှစ်သစ်မိန့်ခွန်းတစ်ခုလုံးကိုခြုံကြည့်ရင်ဘယ်လိုအမြင်သစ်မျိုးမှမပါပါဘူး။နျူကလ িয়ার လက်နက်နဲ့ပတ်သက်တာဆိုရင်နျူကလ িয়ার ပိုင်တဲ့နိုင်ငံတစ်ခုအဖြစ်အခိုင်အမာတည်ဆောက်သွားဖို့တိုက်ချင်းပစ်ပဲ့ထိန်တုံးကြီး ICBM တည်ဆောက်တာကိုအဆုံးသတ်အဆင့်ဆက်လုပ်သွားဖို့နဲ့ကျူတင်လက်ဦးမှုယူတိုက်ခိုက်ဖို့အဆုံးဖြတ်ထားတယ်ဆိုတာကင်ဂျွန်ဝန်ကထပ်ပြောသွားတာပါပဲလို့တောင်ကိုရီးယားပြန်လည်ပေါင်းစည်းဆိုင်ရာဌာနပြောခွင့်ရဂျောင်းဂျွန်းဟီကဒီကနေ့အစိုးမျိုးတော်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သတင်းတောက်တွေကိုပြောပါတယ်နှစ်သစ်မှာ ICBM ဒုံးကျည်စမ်းသပ်မှုလုပ်သွားနိုင်ခြင်းရှိတယ်ဆိုတာကင်ဂျွန်ဝန်ကတနင်္လာနေ့မိန့်ခွန်းထဲမှာအရေးအမွှတ်ထည့်ပြောသွားပါတယ်မြောက်ကိုရီးယားရဲ့အဆိုအဖြစ်ပထမဆုံးဟိုက်ဒရိုဂျင်ဘုံးစမ်းသပ်မှုကိုပြီးခဲ့တဲ့နှစ်ကလုပ်ခဲ့ပြီးတဲ့နောက် ICBM ဒုံးကျည်စမ်းသပ်ဖို့ပြင်ဆင်နေတာတွေဟာနောက်ဆုံးအဆင့်ကိုရောက်နေပြီလို့နှစ်စဉ်ပြောနေကြနှစ်သစ်မိန့်ခွန်းထဲမှာကင်ဂျွန်ဝန်ကထည့်ပြောသွားတာပါဒီ ICBM စမ်းသပ်ပြလွတ်တာဟာအောင်မြင်မဲဆိုရင်မြောက်ကိုရီးယားအတွက်အဓိကတိုးတက်မှုကြီးတစ်ခုဖြစ်သွားမှာပါဒါပေမဲ့လည်းတကယ်တမ်းစမ်းသပ်ပြလွတ်မယ်ဆိုတာမျိုးတော့ကင်ကအတိအကျပြောမသွားပါဘူးလာမယ့်ဇန်နဝါရီလ10ရက်နေ့ဟာသူ့ရဲ့မွေးနေ့ဖြစ်ပြီးမနေ့ကဇန်နဝါရီလ6ရက်နေ့မှာနျူကလ িয়ার စမ်းသပ်မှုတစ်ခုလုပ်ခဲ့ပါတယ်
အီရန်နိုင်ငံအတွင်းအာရစ်စစ်သွေးကြွားချေမှုန်းရေးအီရတ်တပ်ဖွဲ့တွေကိုကူညီတိုက်ပင်းနေတဲ့ပြည်သင့်စစ်သားတွေဟာပြည်သင့်နိုင်ငံအတွင်းအချမ်းဖတ်သမားတွေရဲ့တိုက်ခိုက်မှုတွေမဖြစ်အောင်ကာကွယ်ပေးနေကြတာဖြစ်တယ်လို့ပြည်သင့်သမ္မတဖရန်ဆွာအိုလွန်ကပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံအတွင်းအချမ်းဖတ်လှုပ်ရှားမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်တာဟာကျွန်တော်တို့မျိုးပေါ်မှာအချမ်းဖတ်မှုတွေမဖြစ်အောင်ဟန့်တားတာပဲဖြစ်ပါတယ်လို့ဒီကနေ့အီရတ်နိုင်ငံမြို့တော်ဘက်ဒတ်အနီးကအချမ်းဖတ်ဝါဒတိုက်ဖျက်ရေးအီရတ်တပ်ဖွဲ့တွေရဲ့အခြေစိုက်စခန်းတစ်ခုမှာမစ္စတာအိုလွန်ကပြောသွားတာပါ။တရက်ကြာအီရက်ခီးစင်အစဒီကနေ့မှာပဲဒီပြည်သစ်တပ်ဖွဲ့တွေကိုတွားရောက်တွေ့ဆုံခဲ့ပြီးတဲ့နောက်မစ္စတာအွန်လွန်ဟာအီရက်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘတီအီရက်သမရဖူအတ်မာဆွန်လွှတ်တော်ဥက္ကဋ္ဌဆလင်အယ်ဂျူဘူရီတို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်အီရတ်ကိုပိုင်အုပ်ချုပ်ခွင့်ရခါတဒေတာကိုလည်းတွားရောက်ပြီးတော့အဲ့ဒီမှာရှိတဲ့ပြည်သစ်တပ်ဖွဲ့တွေနဲ့ဒေသဆိုင်ရာတာဝန်ရှိသူတွေကိုလည်းတွေ့ဆုံအောင်မှာပါအီရတ်အစိုးရပိုင်တဲ့နေမှာတော့မစ္စတာအွန်လွန်ဟာဒီအီရတ်နိုင်ငံပေါ်ကူညီထောက်ပံ့မှုတွေတွန်းမြစ်ပေးသွားဖို့ကိစ္စတွေနဲ့အတူ IS ချေမှုရေလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေတွေကိုဆွေးနွေးမယ့်အကြောင်းဖော်ပြထားပါတယ်။အမေရိကန်ဦးဆောင်တဲ့ IS အဖွဲ့ချေမှုရေတိုက်ခိုက်မှုတွေရဲ့တစ်စိတ်တစ်ပိုင်းအဖြစ်ပြင်သစ်နိုင်ငံဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာလေကြောင်းတိုက်ခိုက်မှုထောင်တဲ့ခြေကိုလုပ်ခဲ့ပြီးတော့အီရတ်တပ်ဖွဲ့တွေကိုလည်းစီးရီးထောက်ကိုပစ္စည်းတွေနဲ့သင်တန်းတွေပေးနေတာပါရှင
်။ဆီးရီးယားနိုင်ငံက IS အစွန်ရောက်အဖွဲ့ရဲ့ပြမှတ်တွေကိုစစ်လေယာဉ်တွေနဲ့တိုက်ခိုက်တာမှာစစ်သွေးကြွ22ယောက်သေဆုံးတယ်လို့တူရကီစစ်ဖက်ကဒီကနေ့ကြေညာပါတယ်။ဆီးရီးယားမြောက်ပိုင်းကတပုံတွေကိုပံ့ပိုးတဲ့အနေနဲ့လွန်ခဲ့တဲ့ရက်အတွင်းစစ်ရေးလှုပ်ဆောင်မှုတွေကိုချုပ်ပြီးတူရကီစစ်ဖက်ရဲ့ပြောဆိုချက်ထဲမှာတူရကီနိုင်ငံအယ်ဘော့မြို့နာက IS အဖွဲ့ပြစ်မှတ်တွေကိုရုရှားစစ်လေယာဉ်တွေကတိုက်ခိုက်ချေမှုန်းတယ်လို့လည်းပြောပါတယ်။အဲ့ဒီမျိုးကို IS အဖွဲ့ကထိန်းချုပ်ထားတာပါ။တူရကီနယ်စပ်ကနေ IS စစ်သွေးကြွတွေကိုတိုက်ထုတ်ဖို့ကြိုးပမ်းတဲ့အနေနဲ့ Euphrates Shield လို့အမည်ပေးထားတဲ့စစ်စင်ရေးကိုတူရကီစစ်ဖက်ကလွန်ခဲ့တဲ့လေးလကျော်မှာစလုပ်တာပါ။ဒီစစ်စင်ရေးမှာဆီးရီးယားလူမျိုးရေးတပ်ကလက်နက်ကင်တွေကိုတူရကီစစ်လေယာဉ်တွေအမြောက်တွေနဲ့ပတ်ပိုးပီးပြီးတိုက်ခိုက်နေတာဖြစ်ပါတယ်။ဒီတော့ဒီမှာပဲဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အပြင်ဘက်ကြေးရွာတွေကနေရာပေါင်းများစွာသောအရက်သားတွေတနင်္ဂနွေနေ့ကထွက်ပြေးသွားကြတယ်လို့ဆီးရီးယားအခြေအနေစောင့်ကြည့်လေ့လာသူတွေကပြောပါတယ်။
အစိုးရတပ်တွေနဲ့တပူအဖွဲ့အများပြားကြားတုံးရမြောက်စစ်တိုက်တိုက်ပွဲတွေဆက်ဖြစ်နေတာနဲ့များအခုလိုအခြေသားတွေထွက်ပြေးကြရတာပါတိုက်နေတဲ့အထက်မှာပြီးခဲ့တဲ့သတင်းပတ်ပြည့်ရဲ့ညညာချက်နဲ့အကျိုးမဝင်တဲ့အယ်ဂိုင်ဒါအဖွဲ့နဲ့အချိတ်ဆက်ရှိတဲ့အစွန်ရောက်ဝါဒီတွေလည်းပါပါတယ်
ဘာရိန်နိုင်ငံမှာအကြမ်းဖက်ဝါဒဆိုင်ရာဆွဲချက်တွေနဲ့ထောင်ချခံထားတဲ့အကျဉ်းသား၁၀ဦးလွတ်မြောက်သွားတာကြောင့်အပြင်းထန်လိုက်ရှာနေပါတယ်။လက်လက်ကန်တွေကအကျဉ်းထောင်ကိုဝင်တိုက်ပြီးရဲတပ်ဖွဲ့ဝင်တအူးကိုပစ်တက်ပြီးတဲ့နောက်အကျဉ်းသားတွေလွတ်သွားတာပါ။မောင်းပြန်ရိုက်ဖယ်ရီနဲ့ပစ္စတိုသနက်တွေကင်ထားတဲ့အကြမ်းဖက်ဝါဒီအုပ်စုတစုကအဖွဲ့ဝင်၅ဦးဟာမနာမမျိုးတော်တောင်ဘက်ဂျော့အကျဉ်းထောင်ကိုတနင်္ဂနွေနေ့မှာဝင်တိုက်တယ်လို့ဘာရိန်ပြည်ထရေးဝင်ကြီးဌာနကတွစ်တာမှာရေးပါတယ်အချင်းသားခုနှစ်ဦးဟာပြည်ထရေးဌာနရဲ့အဆိုအရအကြမ်းဖက်ဝါဒဆွဲလုပ်ရက်တွင်နဲ့ထောင်ဒဏ်တစ်သက်ချမှတ်ခံထားရပြီးတော့ကျန်သုံးဦးကတော့ထောင်ဒဏ်နှစ်ရှည်တွေချမှတ်ခံထားရတယ်လို့ပြောပါရယ်။နောက်ထပ်ရဲတပ်ဖွဲ့ဝင်တဦးလည်းတရားရခဲ့တဲ့ဒီတိုက်ခတ်မှုရဲ့လက်သေးအဖြစ်ဘယ်သူကမှတော့မကြေညာသေးပါဘူး။ Saudi Arabia ကမ်းလွန်ပါရှန်ပင်လယ်ကွေ့မှာရှိတဲ့ဘာရိန်နိုင်ငံဟာကျွန်းနိုင်ငံငယ်လေးတစ်ခုဖြစ်ပြီးတော့2011ခုနှစ်မှာ Arab ຫນွေဦးစနပြပွဲတွေဖြစ်ပြီးကြတဲ့ကမတိမငြိမ်အခြေအနေတွေရှိနေကြတာပါ။နိုင်ငံကိုအုပ်ချုပ်နေတာကဆူနီလူနည်းစုတွေဖြစ်ပြီးတော့လူများစုရှီယာတွေနဲ့တခြားလူတွေကနိုင်ငံရေးလွတ်လပ်ခွင့်ပိုရဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဆူနီတွေကြီးစိုးထားတဲ့ဘရင်အုပ်ချုပ်ရေးအဆက်ဆက်ဟာသူတို့ကိုခွဲခြားဆက်ဆံတယ်လို့ရှီယာတွေကဆွဆွဲပြီးတော့အစိုးရကကတော့ဒါကိုညင်းပါတယ်။ဘာရိန်မှာအမေရိကန်အမှတ်၅ရေးတက်ဖွဲ့ရှိတယ်လို့ဗြိတိန်ကလည်းရေးတက်အခြေစိုက်စခန်းတစ်ခုဖွင့်ဖို့လုပ်နေပါတယ်ရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့လက်ပိုင်းကဒေသတွေမှာဒီကနေ့ထူထပ်သိပ်တည်တဲ့မြူနှင်းတွေကြားလာကြောင်းအနေစဉ်သွာလာလှုပ်ရှားမှုတွေအဆင်မပြေဖြစ်ကုန်တယ်လို့တရုတ်ပို့ဆောင်ရေးမှလည်းအနောက်ရှက်တွေဖြစ်ရပါတယ်။မြင်ကွင်းကြည်လင်ပြတ်သားမှုမရှိတာကြောင့်နယူးဒေလီမြို့တော်မှာယထာခီးစဉ်တွေကမောက်ကမဖြစ်ကုန်ပါတယ်။ယထာခီးစဉ်53ခုနှောက်နှေးပြီးခီးစဉ်26ခုရဲ့အစီအစဉ်တွေကိုပြောင်းလဲရပြီးတော့ခီးစဉ်3ခုကိုတော့ဖျက်လိုက်ရပါတယ်။နယူးဒေလီမြို့တော်အင်ဂျူရာဂန်ဒီလေဆိပ်မှာလည်းလေရင်ခီးစဉ်တွေထိခိုက်ပြီးပြည်တွင်းခီးစဉ်10ခုနဲ့နိုင်ငံတော်ခီးစဉ်8ခုတည်းမနဲ့နှောက်နှေးသွားပါတယ်။တောင်အရှဒေသရဲ့စောင်းရည်တီဟာမြောက်အမေရိကတိုက်လူတခြားဒေသတွေကစောင်းရည်တီတွေလောက်မအေးပေမဲ့လည်းစင်းရဲနွမ်းပေါသူတန်ပေါင်းများစွာဟာအအေးတံမလုံခြုံတဲ့အိမ်ယာတွေမှာနေထိုင်နေကြပြီးအအေးတံကိုခံနိုင်တဲ့အဝတ်အထည်တွေလုံလောက်မရှိတာကြောင့်အအေးတံအပြင်းထန်ခံစားကြရပြီးတော့အသက်သေဆုံးတာတွေတောင်မှရှိပါရခင်ဗျာ
။နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာတပြိုင်တည်းနားဆင်နိုင်ကြောင်းပါရှင်အခုဆက်ပြီးတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုအရင်ဦးဆုံးတင်ပြပေးကြပါတယ်ပျောက်ဆုံးနေစေမောင်နှောမြို့နယ်ဂွားဆောင်ကြီးရွာကဘင်္ဂလီယာအိမ်မှုကိုတရွာတဲ့နေသူတွေကဖမ်းဆီးခေါ်ဆောင်သွားတာဖြစ်တယ်လို့လက်ရှိချိန်မှာကောက်ချက်ချထားပေမဲ့အခုချိန်ထိတော့တေချာတိကျတဲ့အဖြစ်မရသေးဘူးလို့မောင်တော်နေကြားဆောင်တက်ကပြောပါတယ်လက်ရှိချိန်မှာတော့မောင်တော်မျိုးလုံခြုံရေးပိုင်းနဲ့ပတ်သက်ပြီးမေးခွန်းထုတ်နေရစေလို့ဒေသခံတွေကပြောပါတယ်မောင်တော်မျိုးပေါ်မှာတော့အစ္စလမ်ဘာသာဝင်တွေနဲ့ရခိုင်ဒေသခံတွေကြားတန်ရစိုးရင်စိတ်တွေကြီးထွားနေတာကြောင့်အကြောက်တရားတွေနဲ့နေထိုင်နေရတယ်လို့နိုင်ငံတကာဘက်ကတုံ့သက်ပြောဆိုနေပေမဲ့ဒေသရင်းကအစ္စလမ်ဘာသာဝင်တွေကတော့နိုင်ငံတကာရဲ့ထောက်ပြမှုကမှားနေတယ်လို့ပြောပါတယ်တည်င်းအပြည့်အစုံကိုအမေခတည်င်းပေးပို့ထားပါတယ်ရှင
်ဒီဇင်ဘာ29ရက်ညနေပိုင်းကပျောက်ဆုံးနေတဲ့ဂွားဆောင်ကြီးရွာကအစ္စလမ်ဘာသာဝင်ယာအိမ်မှုအန္နာမူလာဆိုသူကိုဒီကနေ့ထိရှာဖွေနိုင်ခြင်းမရှိသေးဘဲပျောက်ဆုံးနေစေဖြစ်ပါတယ်အတိုင်ပင်ခံရုံးရဲ့တည်င်းထုတ်ပြန်ချက်မှာတော့အန္နာမူလာကိုဒေါက်တာလက်နက်တွေကင်ဆောင်ထားတဲ့လူ6ဦးကဝိုင်းဝန်းရိုက်နှက်ပြီးရွာရှိဘက်မှာရှိနေတဲ့မေယူတောင်ကျောစီကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တည်င်းထုတ်ပြန်ထားပါတယ်လက်ရှိချိန်မှာတော့သူပျောက်ဆုံးမှုနဲ့ပတ်သက်ပြီးနေကြားဆောင်တက်ကရဲမှူးကြီးတက်နိုင်ကအခုလိုပြောပြပါတယ်
ဟုတ်တာစီစစ်နေတော့မဲ့တက်နဲ့ပေါင်းပြီးတော့ကျွန်တော်တို့အဲဒီဟုတ်တာဟိုခေါ်သွားခံရတဲ့သူ့မိသားစုဝင်လေဒီလိုရှိရင်အဲဒီရွာမှာစီစစ်တဲ့အချိန်မှာအဲဒီဟိုပျောက်နေတဲ့လူတွေရှိတယ်ပျောက်နေတဲ့လူကသူတို့ခေါ်သွားတဲ့သူတန်လေးအရှိတဲ့လူတွေပေါ့စီစစ်နေတော့မဲ့ဟမ်အကြမ်းမြင့်မှန်းတော့၄ယောက်လောက်ရှိတယ်၅ယောက်လောက်ကခေါ်သွားတယ်ဆိုပြီးတော့အဲ့လိုအကြမ်းမြင့်တုံးတက်လို့ရတယ်အဲဒီဟာကိုတော့စီစစ်နေတော့
မတိမငိမ့်အခြေအနေတွေနဲ့ကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မောင်တော်ဒေသရဲ့လက်တလောအခြေအနေမှာတော့အစ္စလမ်ဘာသာဝင်မွတ်စလင်အတိုင်းအဝိုင်းကလူအချို့ဖမ်းဆီးခေါ်ဆောင်ခံရတာတွေအသက်ခံရတာတွေရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းကသတင်းမီဒီယာတွေရဲ့မေးမြန်းမှုကိုဖြေကြားပေးခဲ့တဲ့အစ္စလမ်ဘာသာဝင်တဦးအပြင်ရက်ကွက်ကျေးရွာအုပ်ချုပ်ရေးတာဝန်ယူထားတဲ့အခြားအစ္စလမ်ဘာသာဝင်တဦးစုစုပေါင်း2ဦးအသက်ခံခဲ့ရတာတွေရှိပါတယ်။လက်ရှိအချိန်ထိဒီသေဆုံးမှုတွေကဘသူလက်ချက်လဲဆိုတာမသိရသေးဘဲစုံစမ်းနေသေးတာရှိတယ်လို့ရဲမှူးကြီးတက်နိုင်ကပြောပါတယ်။ မောင်နှောဒေသမှာလုံခြုံရေးတပ်တွေတင်းတင်းကြပ်ကြပ်စောင့်ကြည့်နေပေမဲ့မွတ်စလင်ကျေးရွာတွေမှာဘသူကအကြမ်းဖက်သမားလဲဆိုတာသိဖို့ခက်ခဲနေတယ်လို့အစိုးရတပ်တွေတာဝန်ရှိသူတွေနဲ့ဒေသခံရွာသားတွေပူးပေါင်းဆောင်ရွက်လို့မရအောင်ပူးပေါင်းဆောင်ရွက်သူတိုင်းကိုအကြမ်းဖက်သမားတွေကတပ်ဖြတ်တာတွေလှုပ်ဆောင်နေတယ်လို့ရဲတပ်ဖွဲ့ကတုံ့တက်ထားပါတယ်လက်ရှိမောင်နှောမျိုးပေါ်မှာတော့ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်လုံခြုံရေးနဲ့ပတ်သက်ပြီးတာဝန်ရှိသူတွေရဲ့ကာကွယ်မှုပိုင်းကမေးခွန်းထုတ်เสียရှိနေစေဖြစ်တယ်လို့ဒေသခံတွေကပြောပါရယ်။ရခိုင်ဒေသခံတဦးဖြစ်တဲ့ဥက္ကင်မောင်တန်းကတော့ပြည်သူတွေရဲ့လုံခြုံရေးပိုင်းနဲ့ပတ်သက်ပြီးအခုလိုပြောပြခဲ့ပါရယ်။
လေဒီမှာပြည်သူတွေတက်ဆိုင်ရတာကအဲ့လိုပေါ့သူတို့ချင်းချင်းအဲ့လိုအစိုးရကိုအတင်းပြလို့စက်တာများပါရယ်။ဟုတ်လောလောဆယ်ကတော့ကျွန်တော်တို့လုံခြုံရေးအနေနဲ့ကတော့သူတို့ချထားတာလည်းမလုံခြုံပဲပဲဟိုဘာမှမဖြစ်တော့လေအဲ့လိုပေါ့ဒီကြတာပဲကျွန်တော်တို့တကြည်တကြည်လားဆိုရင်တော့အဲ့ဒီလောက်ရှင်နေတဲ့လုံခြုံမှုတော့မရှိပါဘူးကျွန်တော်တို့
မောင်နှောမျိုးပေါ်မှာအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်ဒေသခံတွေကြားမှာတန်တရာစိုးရိမ်စိတ်တွေကြီးထွားနေတာကြောင့်အကြောက်တရားနဲ့နေထိုင်နေရတယ်လို့နိုင်ငံတကာဘက်ကတုံ့တက်ပြောဆိုမှုတွေရှိနေပေမဲ့ဒေသတွင်းနေထိုင်နေတဲ့အစ္စလမ်ဘာသာဝင်တွေဘက်ကတော့နိုင်ငံတကာရဲ့ထောက်ပြမှုတွေဟာမှားယွင်းနေတယ်လို့ပြောဆိုလိုက်ပါတယ်မောင်နှောမျိုးပေါ်မှာနေထိုင်နေတဲ့အစ္စလမ်ဘာသာဝင်တဦးကတော့လက်ရှိအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်ဒေသခံတွေကြားဆက်ဆံရေးအပေါ်ခုလိုပြောဆိုသွားပါတယ
်ကျွန်တော်ကကျွန်တော်ပြောနေတာပြင်ရင်လည်းမဟုတ်ကျွန်တော်ဝိုင်းရကျွန်တော်မွတ်စလင်ပါအခုကျွန်တော်ကမောင်နှောမျိုးအမေဘော်ဒီနောက်ကစစ်တလိုက်ရောဆရာမြို့မကင်ရင်လည်းရောဆရာမြို့အဝင်ဝက်မြို့အဝင်အဝင်မှာရောတွေရှိတယ်အဲ့ရောကျွန်တော်ကခုနကတော့ဖုန်းကိုက်တဲ့လူကဗုဒ္ဓဘာသာရခိုင်မျိုးပေါ့နော်အဲကျွန်တော်ကစလမ်ဘာသာဝင်အခုကဒီလဲကဒီကနာလို့ကိုကျွန်တော်ရဲ့ရက်ကွက်ကိုရောက်တာကကျွန်တော်ကိုကတင်းနေနေပါလေတင်းနေနေရဆိုတာအေးချမ်းပါလေအေးချမ်းပါလေဆိုတာကျွန်တော်တို့အရင်ရင်းငယ်အရင်ရင်းငယ်တည်းကကျွန်တော်တူနေကြတဲ့လူတွေပါကျွန်တော်တို့ပြောတာအခုကျွန်တော်မျိုးပေါ်မှာနေပိုင်ကကိစ္စတွေကိုတော့ကျွန်တော်တို့မကြည့်ဘူးနော်တော့ဘာလို့မျိုးပေါ်မှာအခုကျွန်တော်ညီကိုရင်းလို့ကျွန်တော်နေနေကြတယ်အခုကြောက်လာတယ်ဗုဒ္ဓဘာသာတစ်ခါမျိုးတည်းကျွန်တော်တို့လည်းဒီမှာလက်ကွင်းနေတာပါအခုနေပိုင်ပြဿနာတွေကိုလုံလုံဆက်တာတွေသိတာတွေကျွန်တော်တို့လောလောဆယ်ကျွန်တော်ဘာမှမကြားဘူးအဲ့ဒါမှန်ပါလုံခေးပဲလေလုံခေးပဲကောင်းပါလေတင်းနေနေပါလေအခုက
လက်ရှိချိန်မှာတော့ပြီးခဲ့တဲ့ရက်ပိုင်းကပြန့်နှံ့ခဲ့တဲ့ရခိုင်ပြည်နယ်တွင်ဒေသခံအချို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်အချို့ကရိုက်နှက်စစ်ဆေးနေတဲ့ဗီဒီယိုမှာပါဝင်နေတဲ့ရဲရာရှိတွေနဲ့တပ်ဖွဲ့ဝင်တွေရဲ့အမိစင်းတွေကိုနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။ဒီပြင်ဒီဖြစ်ရက်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖော်ထုတ်နေစေပါ။စစ်ဆေးပြီးမှလည်းနိုင်ငံတော်အတိုင်ပင်ခံရုံးဘက်ကပဲဒါနဲ့ပတ်သက်ပြီးသတင်းထုတ်ပြန်သွားမှာဖြစ်ပါတယ်ရှင်။
မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ရခိုင်ဘက်ကဒီပညာရေးဝန်ထမ်းတွေကိုပြောင်းရွှေ့ပေးလိုက်တဲ့သတင်းကိုဆက်ပြီးတင်ပြပေးကြပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြို့နယ်မောင်နှောမြို့နယ်တွေကပညာရေးဝန်ထမ်းအမျိုးသမီး180ကျော်ကိုနေပြောင်းရွှေ့ခွင့်ပေးလိုက်ပါတယ်လေးလက်သွားတဲ့ပညာရေးဝန်ထမ်းတွေရဲ့နေရာမှာဒေသခံအမျိုးသားဝန်ထမ်းတွေခန့်အပ်တာဝန်ပေးသွားဖို့လည်းစီစဉ်နေတာပါအမျိုးသမီးပညာရေးဝန်ထမ်းတွေရဲ့နေရာမှာအမျိုးသားတွေနဲ့အစားထိုးဖို့ဘာကြောင့်ဆောင်ရွက်ရပါသလဲဆိုတာကိုတော့မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းဒေသတွင်းကအမျိုးသမီးကျောင်းဆရာတွေကိုနေပြောင်းရွှေ့ခွင့်ရခိုင်ပြည်နယ်အစိုးရကပေးလိုက်ပါတယ်။ဒီအမျိုးသမီးပညာရေးဝန်ထမ်းတွေနေရာမှာအမျိုးသားပညာရေးဝန်ထမ်းတွေနဲ့အစားထိုးမှာဖြစ်တယ်လို့လဲရခိုင်အစိုးရပြောခွင့်ရစီပင်သာယာရေးဝန်ကြီးဦးမင်းအောင်ကပြောပါတယ
်။ပြောင်းရွှေ့ခွင့်ပြုထားပါတယ်။အဲ့ဒါဒီနယ်ပညာရေးအမျိုးနယ်ပညာရေးမှုရုံးကနေပြီးတော့ပြောင်းရွှေ့ခွင့်အမျိုးသားကျောင်းဆရာတွေနဲ့အစားထိုးပြီးတော့ဟိုသင်ကြားသွားမှာပေါ့နော
်အစိုးရနယ်ခြားဆောင်စခန်းတွေအောက်တိုဘာလ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ဒေသတွင်းလုံခြုံရေးစိုးရိမ်ခြင်းနဲ့မောင်တော်ဒေသတွင်းကကျောင်းတွေကိုပိတ်ခဲ့ရပါတယ်အခုကျောင်းတွေပြန်ဖွင့်ပြီးနောက်ပညာရေးဝန်ထမ်းအမျိုးသမီးတွေနေရာမှာအမျိုးသားတွေနဲ့အစားထိုးမဲ့ဆုံးဖြတ်ချက်ထွက်လာတာပါဒါနဲ့ပတ်သက်ပြီးမောင်တော်လွှတ်တော်အမတ်ဦးမောင်အောင်ကအခုလိုပြောပါတယ်
ပြန်ရေဝရဆိုတော့ဒီတို့ဒီလုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့လေစိုးရိမ်ကြာရှိပါတယ်ပြီးတော့ဒီအဲ့စိုးရိမ်ကြောင့်မှုရတယ်ဆိုတော့မနေရတာလေရှိကြပါတယ်လေအဲ့ဒီဒေသခံတွေကိုဥစားပေးပြီးတော့ဒီလိုခိုင်းနေလို့ပြောပါရစေ
မောင်တော်ဒေသတွင်လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိနေပေမဲ့လည်းပညာရေးကျန်းမာရေးဌာနတွေဝန်ထမ်းတွေအပေါ်မှာတိုက်ခိုက်မှုတွေမရှိသလိုစိုးရိမ်စရာလည်းမရှိဘူးလို့ရခိုင်ဆိုရပြောခွင့်ရစီပင်သားရရေးဝင်ကြီးဦးမေအောင်ကပြောပါတယ
်ဒီအရက်ဖက်ပြည်သူတွေအဲဒီဌာနဆိုင်ရာတွေပေါ်မှာဆိုရင်တော့ဒီလိုရိုးရိုးပေါ့နော်ပညာရေးကျန်းမာရေးအနေထားမှာတော့တိတ်ဆိုရင်ဇာတ်တော့တိတ်တော့မရှိဘူးပေါ့ဒါပေမဲ့ဟို အမျိုးသားတွေကပို့ပြီးတော့တင့်တော်မယ်ဆိုပြီးတော့လည်းဆုံးဖြတ်ထားကြတာရှိဖို့ပညာရေးဌာနကလည
်းမောင်တော်ဒေတာတွင်နေသားဆောင်စခန်း၃ခုအကျန့်ဖက်ထိုက်ခိုက်ခရမှုအတွင်းအစိုးရလုံခြုံရေးဝန်ထမ်းတွေကြာဆုံးပြီးလက်နက်တွေပျောက်ဆုံးခဲ့ပြီးတဲ့နောက်မွတ်စလင်အများစုနေထိုင်ရာဒေတာတွင်လုံခြုံရေးစိုးရိမ်ချက်ကြောင့်ရခိုင်ဒေတာကန်တွေထွက်ပြေးတင်းရှောင်ခဲ့ရသလိုပညာရေးဝန်ထမ်းကျောင်းဆရာတွေကလည်းဘေးလွရာမောင်တော်မျိုးဘော်ကိုအနာပိုင်းတို့ပို့ဆောင်ပေးကြရတာဖြစ်ပါတယ်။ကျောင်းတွေကိုလည်းအဲ့ဒီအချင်းကပိတ်ထားကြရပါတယ်ရှင
်။မတ်တင်ကြီးထိုက်စူးစီးတင်ပြပေးကြတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နေ့တကူနေ့ကကျင်းပခဲ့တဲ့နေပြည်တော်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လူငယ်တွေရဲ့ငြိမ်းချမ်းရေးသက္ကဝိုင်းပေါ်သုံးသက်ချက်အမြင်တွေကိုတင်ပြပေးကြပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အနေနဲ့တိုင်းနယ်ပြည်နယ်အသီးသီးကလူငယ်တွေကိုခေါ်ယူပြီးတော့နေ့တည့်ရဲ့ပထမဦးဆုံးနေ့မှာငြိမ်းချမ်းရေးသက္ကဝိုင်းပြုလုပ်ခဲ့တာကလူငယ်တွေရဲ့အခမ်းကဏ္ဍကိုတန်ဖိုးထားကြောင်းပြသရာရောက်ပေမဲ့လည်းဒီဆွေးနွေးမှုတွေနဲ့ပတ်သက်လို့တော့အားရကျေနပ်မှုမရှိဘူးလို့သက္ကဝိုင်းမှာပါဝင်တက်ရောက်ခဲ့တဲ့လူငယ်တွေကပြောပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မြင့်မြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့နှစ်သက်ရဲ့ပထမဆုံးနေ့မှာတိုင်းနယ်ပြည်နယ်အသီးသီးကလူငယ်18ဦးနဲ့အတူငြိမ်းချမ်းရေးသက္ကဝိုင်းပြုလုပ်ခဲ့ပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့နှစ်သက်မှာလူငယ်တွေကိုခေါ်ယူတွေ့ဆုံတာဟာနိုင်ငံတော်ရဲ့မျက်နှာစာအဖွဲ့မှာလူငယ်တွေရဲ့အခမ်းကဏ္ဍအရေးကြီးကြောင်းပြသရာရောက်ပေမဲ့လည်းဆွေးနွေးမှုနဲ့ပတ်သက်လို့လူငယ်တွေဘက်ကအားရမှုမရှိဘူးလို့သက္ကဝိုင်းမှာပါဝင်တက်ရောက်ခဲ့တဲ့လူငယ်တဦးဖြစ်တဲ့မတ်တင်စာရွှင်လေးကြီးကပြောပါတယ
်။လူငယ်တွေကဒီနိုင်ငံတော်ရဲ့မျက်နှာစာအဖွဲ့မှာအရေးကြီးတဲ့ပုံကိုဖြစ်တဲ့အရေးကြီးတဲ့အခမ်းကဏ္ဍမှာရှိတဲ့ဆိုမျိုးပြသလိုက်တယ်လို့ဒါရလက်တစ်ခုအနေနဲ့ကျွန်တော်လူငယ်တွေဒါခုံယူပါတယ်။ဒီချိန်ထဲမှာလည်းကျွန်တော်တို့ဒါပြောစရာရှိတာကလူငယ်တွေကိုပါဝင်ခွင့်ပေးတယ်လူငယ်တွေကိုအလေးထားရဲ့ဆိုတာကဘယ်လိုမျိုးအလေးထားရလဲဆိုတာကလူငယ်တို့လည်းအများကြီးရှိပါတယ်။ဟိုအချိန်တိုင်းတာအတူအတွင်းနဲ့မှာပေါ့နော်လူငယ်တွေကိုဖြစ်စဉ်လည်းဖိတ်လိုက်တာမျိုးအတိအကျဟိုအကြောင်းအတိအကျနဲ့တခြားပြင်ဆင်ပြီးဖိတ်တာမျိုးမဟုတ်တာမျိုးကြတော့လူငယ်တွေအနေနဲ့ပါဝင်ခွင့်ကန့်သက်တွေချက်သွားတာမျိုးရှိရပေါ့နော်ဆိုတော့လူငယ်တွေအနေနဲ့တော့သူတို့ကိုသူတို့အားရမှုမရှိပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ပြောချင်ပြီးသူတို့ပြင်ဆင်ထားတဲ့အကြောင်းအရာတွေညောင်များစွာကြံပါသေးတယ
်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှုမှာချင်းကချင်းကရားပြည်နယ်ကကိုစားပြုလူငယ်တွေကလွဲလို့အခြားတိုင်းနယ်ပြည်နယ်ကလူငယ်တွေတက်ရောက်ခဲ့ကြပြီးမတန်ဆွမ်းသူတွေနဲ့လိန်စိတ်ခံယူမှုကွဲပြားသူတွေကိုကိုစားပြုတဲ့လူငယ်တွေပါတက်ရောက်ဆွေးနွေးခဲ့ကြပါတယ်ဒေါ်ဆန်းစုကြည်အနေနဲ့ကတော့2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်လို့သတ်မှတ်နိုင်အောင်ဝိုင်းဝန်းကူညီကြဖို့တိုက်တွန်းခဲ့ပြီးလူငယ်တွေဘက်ကတော့စစ်ပွဲတွေဖြစ်ရတဲ့အကြောင်းရင်းအပေါ်ဝင်စစ်တပ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့အမြင်ချင်းဖလှယ်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲဟာအတိုင်းအတာတစ်ခုထိအကျိုးရှိတယ်လို့ယူဆရပါမယ်လေ။သကဝိုင်းမှာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ပြောဆိုသွားတဲ့တချို့ပြောဆိုချက်တွေကိုလူငယ်တွေအနေနဲ့လက်မခံတာတွေလည်းရှိတယ်လို့မတင်စာရွှင်လေးကြီးကအခုလိုပြောပါတယ
်။တချို့တော့ပြောဆိုချက်တွေကတကယ်သူ့ရဲ့အတွေ့အကြုံတွေကနေလက်ရှိအတွေ့အကြုံတွေကနေရလာတဲ့သုံးသက်ချက်တွေဖြစ်တော့တို့တော့ဖုံးမဖြတ်နိုင်တဲ့အတွေ့အကြုံတွေကထောင်ရတာဖြစ်ပါတယ်။ဒီလိုလူငယ်လူကြီးစကားပြောတဲ့ generation တော့ dialogue လို့ပြောရမလားနော်။လူငယ်နဲ့လူကြီးတိုင်းမှာဒီလိုစကားဝိုင်းတွေညောင်များစွာရှိဖို့လိုအပ်တယ်။အဲအဲ့လိုပဲလူငယ်နဲ့လူကြီးပြောတိုင်းဘယ်တော့မှဆိုခင်ယူချက်အတွေ့တွေကွဲပြားလာတယ်ရှိနိုင်ပါတယ်။ဒီမှာအနေနဲ့ဆိုရင်တော့ဒီတောင်းတဲ့လူလို့အသုံးနှုန်းနဲ့အသုံးနှုန်းတွေကိုကန့်ကွက်ပါတယ်။အဲတို့ကလည်းဒါကိုအရင်ကကြည့်ပေါ့နော်အဲ့လိုမျိုးပြောစရာတွေကိုဒါငင်းကြဲရုပ်ပြပြမှုဖြစ်တယ်လို့ကိုယ့်အကိုခင်ထားရရှိတဲ့အခါမှာအဲ့လိုမျိုးလက်မခံပါဘူ
းဒေါက်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာလူငယ်တွေဘက်ကအားလုံးပေါင်းဝင်ဆွေးနွေးခွင့်မရခဲ့သလိုလူငယ်တွေ့ဆုံဘက်ကရလက်တွေကိုလည်းတင်ပြခွင့်မရခဲ့ကြပါဘူးငင်းကြဲကြီးစကဝိုင်းမှာပေါင်းဝင်တက်ရောက်ခွင့်ရတဲ့ရှမ်းပြည်နယ်အရှေ့ပိုင်းလူငယ်ကိုစလဲကိုအောင်ဘဘကဆွေးနွေးမှုနဲ့ပတ်သက်လို့တိတ်အားမရသလိုနောက်ပိုင်းဒီလိုဆွေးနွေးမှုတွေလုပ်ရင်ပိုပြီးစနစ်ကျတဲ့ပုံစံမျိုးဖြစ်ဖို့မျှော်လင့်တယ်လို့ပြောပါတယ
်လူငယ်တွေရောပြောရမယ်ဆိုတော့အရင်ရောအားမရအောင်ပြောဆိုတော့ကျွန်တော်ပြရတဲ့အချင်းကလည်းအရင်နဲ့တယ်ကျွန်တော်ကိုယ်တိုင်လည်းဟိုမိကုန်းပြဿနာနဲ့လည်းကျွန်တော်ကိုယ်တိုင်လည်းအနည်းကြီးခဲ့ဘောနော်သင်ကြီးကအရင်နဲ့သွားတော့တယ်ဘောနော်ဖြစ်နိုင်မယ်ဆိုတော့ဒီနေ့လေးဒီစနစ်ကျတဲ့ဟာမျိုးဘောနော်ကျွန်တော်ဆိုရင်ဒီပွဲမတိုင်ခင်မှာကျွန်တော်ကတရက်ကြုံရွေးပြရတယ်အဲ့လိုဆိုတော့ကျွန်တော်ကပြင်ဆင်ခင်တော့အလုံးတော့မရခဲ့ဘူးဘောနော
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံဆွေးနွေးမှုမှာပါဝင်ဖို့လူငယ်တွေကိုရွေးချယ်ရမှာလူမှုဝန်ထမ်းကေဇေးကြီးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးလူငယ်မူဝါဒရေးဆွဲမှုလုပ်နေတဲ့သူတွေကိုခေါ်ယူရွေးချယ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံလုံးဆိုင်ရာလူငယ်မူဝါဒရေးဆွဲရေးကော်မတီအဖွဲ့ဝင်တွေပါဝင်တက်ရောက်ခဲ့ကြတာလည်းဖြစ်ပါရဲ့ရှင
်2019နှစ်သစ်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကငင်းငင်းရေးသကဝိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လူငယ်များသကဝိုင်းတစ်ခုနဲ့ဖွင့်လိုက်ပါတယ်ဒီအချက်ကလက်ရှိအစိုးရအနေနဲ့ငင်းငင်းကိစ္စကို2019ခုနှစ်တည်းမှာလဲအဓိကအထားဆုံးဦးစားပေးကိစ္စတစ်ခုအနေနဲ့ဆက်လုပ်သွားမယ်အရေးလက္ခဏာပါပဲ ဒီတော့က2019ခုနှစ်ထဲမြန်မာနိုင်ငံမှာတနက်တန်တွေတိတ်ပြီးညဉ့်ညဉ့်ရေးအခြေအနေဘယ်လောက်ထိဖြစ်လာနိုင်ပါသလဲ။အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းရင်မိမိတို့ရဲ့ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါ။ကိုဆွေးနွေးခြင်းတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-32-382-5994 email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါတယ်နော်။
နောက်ပြန်အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဆက်ပြီးတော့မြေပြိုကျလူသေဆုံးမှုတွေဖြစ်နေတဲ့အကြောင်းမြတ်တူဖော်ရေးလုပ်ငန်းတွင်ဘေးအန္တရာယ်လုံခြုံမှုအခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံအကြောင်းမြတ်တူဖော်ရေးလုပ်ငန်းတွေနဲ့တပ်ထုတူဖော်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကိုင်နေကြရတဲ့အလုပ်သမားတွေရဲ့ဘေးကင်းလုံခြုံရေးအတွက်အသိပညာပေးမှုအားနည်းနေသေးတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်ဒီဇင်ဘာလနောက်ဆုံးပတ်ဒီအတွင်းမှာမိုးကုတ်မြို့နီးမှာရှိတဲ့ကြောက်လုတ်ကွက်တစ်ခုမှာတွင်းပြိုကျခဲ့တဲ့အတွက်လူ6ဦးသေဆုံးခဲ့ရပါတယ်။အကြောင်းပြေဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကတင်ပြပေးထားပါတယ်ရှင်။
ဒီဇင်ဘာ29ရက်နေ့လယ်ပိုင်းကမန္တလေးတိုင်းမိုးကုတ်မြို့ဒရုရှိုကြီးရွာအုပ်စုစားတော်ကြီးရွာမှာရှိတဲ့ရန္နာရှင်ကြောက်မြတ်တူဖို့ရေလုပ်ငန်းတစ်ခုမှာကြောက်တွင်းပြိုကျရာကြောက်လုံသား6ဦးတိစုံခဲ့ရတယ်။တိစုံမှုဟာတွင်းနေရန်ဓာတ်တွေပြိုပြီးမြေပြိုပြကြပြီးတော့တိစုံခဲ့တာဖြစ်ပါတယ်။တချို့ကြောက်တွင်းလှုပ်ရှင်နေတဲ့လူသမားတွေဟာတွင်းကြန့်ခိုင်မှုအားနဲ့နေတာကိုမသိဘဲစွန့်စားတူဖို့ခဲ့တဲ့အတွက်အသက်တိစုံခဲ့တဲ့ဖြစ်စဉ်တွေလည်းရှိတယ်လို့တတုတွင်းလူသမားတမကအဖွဲ့ချုပ်ဥက္ကဋ္ဌဦးတောင်ညွန့်က VOA ကိုအခုလိုပြောပါတယ်။
အားနည်းအားနည်းကြဒီလိုပဲကျွန်တော်ပြောရမှာအားနည်းနေကြတချို့ဆိုပြုံမှန်မှန်တော့မသိတဲ့နေရာမှာလုံးလုံးနေကြတာမျိုးကြီးရတယ်ကျွန်တော်ကြည့်ပြီးတော့မှကျွန်တော်ချက်သိမ်းထားတာပေါ့ဗျာဒူလေးပေါ့ဆိုတော့တော့မသိတာလည်းပါတယ်ဟိုနေစွစားတာလည်းပါဘလောက်ကြည့်လဲဆိုမသိလဲဆိုရင်အဲ့ဒီကုမ္ပဏီတတိပိုင်ရှင်ကိုယ်တိုင်ကမသိတဲ့နေရာတော့လောကစောနေလုံးလုံးနေတဲ့ဒီကြောင့်အဲ့ဒီဆက်ချက်နိုင်ငံပြူကြပြီးအဲ့ဒီဆက်ဒီကောဆက်ကောအဲ့ဒီကုမ္ပဏီပိုင်ရှင်ဝင်နေသားသမီးရှိပါပါဝါတာဒီအဲ့ဒါမျိုးတွေအစီကျွန်တော်ရှိကြတယ်ဗျာညာဘုန်းနေပေါ့ဒီကြောက်တွင်းနေတဲ့မှာ
2016ခုနှစ်တွင်မှာပဲဖားကတ်ကြောက်စိန်လုတ်ကွက်မြေသာပုံပြိုကျမှုကြောက်တွင်းပြိုကျမှုတွေကြောင့်လူပေါင်းရာနဲ့ချီပြီးအသက်တွေဆုံးရှုံးခဲ့တယ်လို့ဦးတောင်ညွန့်ကဆက်ပြောပါတယ
်။ဒီအခြေအနေဖြစ်ပြီးတော့မြေပြိုလို့ပေါ့ဗျာ။တန်းနဲ့ဆက်တိချိတ်ကြတွေပါတယ်ကတော့ရံပါရံလာရှိပါတယ်။ကျွန်တော်ဖားကတ်တစ်ခုတည်းကိုပဲကျွန်တော်ပြင်ပြဘုံနဲ့ပေါ့စံရင်ထုတ်ကြည့်မယ်ဆိုရင်ဆက်တိတို့တည်တာကြီးပဲ5-6ရောက်လောက်ရှိတယ်ဗျာ။မြေပြိုလို့တည်တာကတော့ကျွန်တော်တို့အဲရာနဲ့ချီပြီးရှိတော့ရှိတယ်ဗျာ။ကျွန်တော်ရာနဲ့
မိုးကုတ်မြို့ကြောက်တွင်းပြိုကျမှုမှာတက်ဆုံရှုံခဲ့တဲ့ကျင်းတူမိသားစုတွေကိုကုမ္ပဏီပိုင်ရှင်ကနင်နာကြီးများပေးဆောင်ခဲ့ပြီးဖြစ်ပါတယ်။မိုးကုတ်မြို့မှာတော့နှစ်စဉ်နှစ်တိုင်းတွင်းပြိုကျတဲ့ဖြစ်စဉ်တွေအများလို့လို့ဖြစ်လေဖြစ်တာရှိရကြောင်းကြောက်တွင်းလူသမားတွေကအသက်နဲ့ရင်းလောရတာဖြစ်တယ်လို့မိုးကုတ်မြို့ဒေသခံတဦးကအခုလိုပြောပါတယ
်။ဒီနှစ်မှာတော့ပထမဦးဆုံးဒီအားနဲ့စာပစ်တာဖြစ်ပါတယ်နှစ်စဉ်နှစ်တိုင်းတော့ဖြစ်နေကြပဲ။အဲအောက်ကအချို့လူတွေနဲ့တချို့တွေလည်းအများကြီးဖြစ်ပါတယ်ဖြစ်တယ်တော့နှစ်တိုင်းလိုပဲဒီကျေးပြူလို့ပေးတာနဲ့လေးပြက်လို့ပေးတာနဲ့ပင်းပြူပြီးပင်းပိတ်ပြီးပေးတာနဲ့ကတော့ဒါကတော့ဒီမိုင်းကြီးပေါ့နော်မိုင်းကြီးလုတ်သမားတွေကတော့ဒါကတော့သူကအသက်နဲ့ရင်းနှီးလုပ်နေ
အလားတူပဲနမဲကျော်ကချင်ပြည်နယ်ဖားကတ်မြို့ကကြောက်တွင်းနေမှာတော့ဆွန့်ပစ်မင်းသားပုံနဲ့ပြိုကျမှုကြောင့်လူသေဆုံးမှုဟာမကြာခဏဆိုသလိုရှိနေပြီးတခါတည်းမှာရာနဲ့ချီပျောက်ဆုံးမှုတွေဒါစင်နဲ့ချီသေဆုံးတာတွေလည်းရှိနေပါတယ်ဒီနေ့မှာတော့မြေသားပုံပြိုကျမှုကြောင့်လူသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျူးတွေနဲ့ပတ်သက်ပြီးလွတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထူးတောင်းဆိုခဲ့တာတွေလည်းရှိပါတယ်။အစိုးရဆက်ဆက်စီကဲမဲ့ကြောက်စိမ့်တူဖို့မှုတွေကိုအစိုးရတစ်အနေနဲ့စီကဲတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်တည်းမှာပဲတိုက်တွန်းထားပါတယ်ခင်ဗျာ။
ကိုထအောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တင်းနာညာချမ်းအတွက်သတင်းပေးပို့ချက်နဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်းသတင်းလွှာနဲ့သူယုံကြည်အားအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇန်နဝါရီလ2ရက်တနင်္လာနေ့ညဒုတိယပိုင်းနိုင်ရွက်အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီအစီအစဉ်တွေမှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခဏလေးဖြစ်တဲ့စီးပွားရေးခဏဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော
့ဒီနှစ်တစ်ကလူအများအသုံးပြုနေတဲ့ပြက်ကတင်ရဲ့နှစ်တစ်ဖြစ်လို့ဒီကမ္ဘာလုံးနဲ့သက်ဆိုင်တဲ့နှစ်တစ်ရဲ့လို့လူအများစုကစိတ်လှုပ်ရှားကြပါတယ်
။ဒေါ်ငိမ့်မမရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဦးဆောင်ဖွဲ့စည်းထားတဲ့ YCL အရှိတောင်အာရှလူငယ်ကောင်းဆောင်များအစီအစဉ်မှာပါဝင်တဲ့လူငယ်တွေတခြားဖွံ့ဖြိုးတဲ့နိုင်ငံတွေကလူငယ်ကောင်းဆောင်တွေစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေနဲ့အမေရိကန်ပြည်ထောင်စုကကမ္ဘာကျော်ကုမ္ပဏီကြီးတွေကတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးတဲ့ညီလာခံကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာကျင်းပခဲ့ပါတယ်။ဒီညီလာခံကျင်းပရတဲ့အဓိကအရည်ရွယ်ချက်ကတော့တကမ္ဘာလုံးတိုင်းတာနဲ့လူငယ်တွေအများအပြားအလုလက်မဲ့ဖြစ်နေတာလူငယ်တွေကြုံတွေ့နေရတဲ့အခက်အခဲတွေကိုအဖြေရှာဖို့နဲ့အလုပ်ကိုင်သစ်တွေဖန်တီးရေးအတွက်ဖြစ်တယ်လို့ဒီညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံက YCL လူငယ်ကောင်းဆောင်တူဦးဖြစ်တဲ့ဆလိုင်းငုံစာမုံကပြောပါတယ်ဒီအကြောင်းကိုခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်
ကျွန်တော်တို့အခုအစီအစဉ်ရတော့ဗောနော်ဒီမှာရှိတဲ့ဒီ American အခြေစိုက်ဗောနော် Making Sense International ဆိုတဲ့အဖွဲ့အစည်းတစ်ခုရှိတယ်သူကဟိုမိတ်ဖက်အဖွဲ့အစည်းတွေဗောနော်သူတို့ State Department လည်းရှိတယ်သူတို့လည်းအများကြီးတူတူတွဲလောက်ထားတဲ့လူတွေရှိတယ်ကျွန်တော်တို့ဒီမနှစ်တုန်းက Kuala Lumpur မှာဗောနော်မလေးရှားမှာအဲ့ဒီမှာကျွန်တော်တို့ဒီ Making Sense ကပဲဒီအာရှတောင်အာရှနိုင်ငံကကျွန်တော်တို့ YCL လူငယ်ဆိုပြီးတော့လေ Summit တစ်ခုလောက်နေတယ်သူတို့တရားလေအဲ့ဒီမှာကျွန်တော်တို့ကဒီရမြန်မာပြည်ကလည်းပါတယ်တခြားအာဆီယံနိုင်ငံတွေကလည်းကျွန်တော်တို့အကုန်လုံးလူငယ်တွေ YCL member တွေအကုန်လုံးပါပြီးတော့အဲ့ဒီမှာမလေးရှားမှာပါဖြစ်ကြတယ်အဲ့ဒီဟာဆိုတော့ကျွန်တော်တို့အဲ့ဒုံကတော့အာဆီယံ region အတွက်လုပ်ပေးထားတဲ့အရာဒီ Washington DC မှာကြတော့ကျွန်တော်တို့သူတို့အဲ့ဒီ making sense ကပဲကျွန်တော်တို့အာဆီယံနိုင်ငံမှာရှိနေတဲ့ကျွန်တော်တို့ YCL fellows တွေပေါ့နော်ဒီ alumni တွေကိုကျွန်တော်တို့သူတို့ကဖိတ်ခေါ်တာပေါ့နော်ပြောအဓိကအဖြစ်နဲ့ကျွန်တော်ခုလက်ရှိမှာဆိုရင်လည်းသူတို့လောက်ထားတဲ့ဟာဆိုရင်လည်းဒီကမ္ဘာစီးပွားရေးနဲ့ဆိုင်တဲ့ဟိုဟာအရာလည်းဖြစ်တယ်ပြောလူငယ်တွေနဲ့ပတ်သက်တဲ့ဟိုဟာပေါ့အလောက်ကန်ခွင့်လန်းနေနဲ့ပတ်သက်တဲ့ဒီကျွန်တော်တို့အကြောင်းအရာတွေဟိုပတ်သက်တဲ့ခါကျတော့ကျွန်တော်တို့မြန်မာပြည်မှာရှိဆိုရင်လည်းကျွန်တော်တို့ဒီ American တန်ယုံကနေပြီးမှကျွန်တော်တို့ဒီဟိုဟာကိုပိုင်လုပ်ငန်းလုပ်နေတဲ့လူတွေရောဒါမှမဟုတ်အလားလားရှိနေတဲ့လူငယ်တွေကိုတို့ကကျွန်တော်တို့ nomination လုပ်ပြီးမှအခုလက်ရှိမှာကျတော့ဒီဟိုဟာ summit ကိုတက်ဖြစ်လာပါကိုဟုတ
်ဒီမှာကောအခုဟို YCL ကတော့ထုံးစံအတိုင်းဆိုရင်တော့သမ္မတဥပမာကဒီအရှိတောင်အရှအာဆီယံနိုင်ငံတွေကလူငယ်တွေအတွက်ရည်ရွယ်ပြီးတော့ပဲသူကဖွဲ့ပေးထားတာပေါ့နော
်ဒါပေမဲ့
အခုဒီအခုကိုစလိုက်တို့ဒီ Washington မှာလာတက်တဲ့ summit ကြတော့ကောအော်အရှေ့တောင်အရှနိုင်ငံကြီးပဲလားတခြားအာဖရိကတို့ဥရောပတို့တခြားလက်တင်အမေရိကတို့ကလူတွေရောပါလားဗျ။အ
ော်ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကအဖြစ်တော့ဟိုဟာပါတယ်။အာဆီယံနိုင်ငံကကျွန်တော်တို့ဒီ YCL Alumni တွေပေါ့နော် Fellow တွေပါတယ်။ပြီးမှကျွန်တော်တို့တကဘာလုံးနဲ့တိုင်းတာနဲ့ဆိုရင်ကျွန်တော်နိုင်ငံပေါင်း50ကျော်လောက်ကျွန်တော်တို့အဲ့ဒီမှာလာတက်ကြတယ
်။ဒီဟိုဟာတွေပေါ့နော်အာဆီယံလူငယ်တွေရဲ့တခြားနိုင်ငံတွေကလူဒူရီကိုစုပြီးတော့တွေ့ပေးတဲ့အဓိကရည်ရွယ်ချက်ကဘာလဲဗျ။အ
ော်အဲ့ဒါကြတော့ကျွန်တော်တို့တကဘာလုံးဆိုင်ရမှာကျွန်တော်လူငယ်တွေအတွက်ပေါ့နော်ဒီအလောက်အကန့်ခွင့်လန်းရှားပါလာတယ်ပြီးတော့ဘာအခက်ခဲတွေရှိပါရှင်ခေါ်မှုတွေရှိတယ်ဆိုတော့ကျွန်တော်တို့အဓိကတော့အဖြေရှာခြင်းနဲ့အဲ့ဒီအဖြေရှာခြင်းတဲ့ခါကျတော့ကျွန်တော်တို့ဒီကုနိုင်ငံထင်းမှာဒါမှမဟုတ်ကု region ထင်းမှာဘာဖြစ်နေလဲလူငယ်တွေမှာဘာဖြစ်နေလဲဘယ်လိုမျိုးကျွန်တော်တို့အလောက်ကန်တစ်တစ်ဖန်တီးရမလဲဆိုတဲ့ဟာတွေကျွန်တော်တို့ဒီတစ်ကဘာလုံးအတိုင်းတာနေပေါ့နော်ဥပမာဒီ foundation တွေကလည်းအများကြီးပါလာတယ်ပြီးတော့တခြားကျွန်တော်တို့ Microsoft တွေအားလည်းပါလာတယ်ပြီးတော့ Dell တို့ပြီးတော့ကျွန်တော်တို့ဒီအဓိက USA ကသူတို့ program တွေလူငယ်တွေအတွက်ဒီပါလိဟိုဟာ season လောက်လဲအလောက်ကန်ခွင့်လန်းနေပါလိလောက်လဲအဲ့လိုမျိုးတွေပေါ့နော်အများကြီးအကြောင်းအရာကြီးကိုကျွန်တော်တို့ကတချို့ဆိုရင်သူတင်အကောင်းကောင်းလေးလုပ်ပြီးမှ presentation ပေးကြတယ်အဲ့လိုမျိုးတွေပေါ့နော်အဓိကတော့ကျွန်တော်လက်ရှိကမ္ဘာမှာရင်ဆိုင်နေရတဲ့ဒီအလောက်ကန်ရှာပါလာမှုရဲ့ပြီးတော့ migration ပေါ့နော်အဓိကဒီမှာအကြောင်းမှာပြောမယ်ဆိုရင်လည်းကျွန်တော်တို့ဒီဟိုနမ migration ပြဿနာတွေဘယ်လိုဖြေရှင်းကြမလဲပါဒီဟိုအဓိက issue တွေရှိလဲဆိုတော့ဟာအလုံးကျွန်တော်တို့အဓိကအမြင်ချင်းဖလေဖို့အတွက်အဓိကဟိုဖြစ်တယ်လို့ပေါ့
ကို slide နှုန်းကရောမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဗားရီများတင်ပြဆွေးနွေးခဲ့ကြပါတယ
်အများစုပြောကြတာကနိုင်ငံအလိုက်မဟုတ်ဘင်းနဲ့ကျွန်တော်တို့ဒီက foundation တွေပြီးတော့ NGO ဘိုင်းတွေပြီးတော့တချို့ဟိုသူတည်တနာကုမ္ပဏီတွေပြီးတော့အဲ့ဒီ entrepreneur အောင်မြင်နေတဲ့ကျွန်တော်တို့သူတီထွန်းသူတွေရေရဲ့အဓိကအမြင်ကိုကျွန်တော်တို့ကသူတို့က presentation ပေးတယ်ပြီးတော့ဆွေးနွေးတယ်အဲ့ဒီမှာကျွန်တော်တို့ကအဲ့ဒီကောင်းစဉ်လိုက်ကိုစိတ်ဝင်စားရအရာအပေါ်မှာမူတည်ပြီးမှာကျွန်တော်တို့အဲ့ဒီမှာဝင်ပါဖြစ်တယ်ကျွန်တော်မြန်မာပြည်နဲ့ပတ်သက်ပြီးတော့ပြောလို့ဟိုဟာဟိုဒီလိုမျိုးအချိန်တက်တက်ပေးတာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ကဘာရသွားလဲဆိုတော့ပြောခွင့်မရပေမဲ့ဒီများရဲ့နိုင်ငံတွေမှာဟိုအိန္ဒိယဆိုဥပမာအိန္ဒိယဆိုရင်လည်းသူ့နိုင်ငံမှာရှိနေတဲ့အိန္ဒိယနိုင်ငံက foundation တခုရှိတယ်အဲ့ဒီ foundation ကအဲ့ဒီ through ဒီအိန္ဒိယနိုင်ငံမှာပါလုပ်နေလဲဒီလူငယ်တွေနဲ့ပတ်သက်ပြီးတော့အလောက်ကန်ခွင့်လန်းနေပါလုပ်တော့ပေးနေတယ်သူရဲ့ program activity လေးတွေကိုသူအကုန်လုံးပြောပြသွားတယ်ပြီးတော့တန်တဲ့လူတွေကြတော့လေကျွန်တော်တို့ဒီ corporate တွေပေါ့နော်ဥပမာ Ford တို့ဒီ company အတွက်လူငယ်ပိုင်းဆိုင်ရာမှာ director တွေဆိုရင်လည်းသူရဲ့ Ford Foundation နဲ့လောက်လက်ရှိလူငယ်တွေပေါ်မှာလောက်ဟိုဒီလုပ်ငန်းလုပ်နေတဲ့အရာဘယ်လိုမျိုး strategy တုံးပြီးမှလူငယ်တွေဟို target ထားပါတယ်ဆိုတဲ့ဟာကြီးအဲ့လိုမျိုးပဲကျွန်တော်တို့နားထောင်ခင်ရခဲ့တယ်ဟုတ
်အခုကို slide တို့ဒီ summit ကိုတက်ပြီးတော့မြန်မာနိုင်ငံမှာပြန်ပြီးတော့အသုံးချလို့ရနိုင်တယ်ဆိုတဲ့သဘောကကိုကောင်းထဲမှာပေါ့နော်အတိဝင်သွားတဲ့သူတို့ရှိရာနမူနာလေးတွေအတွေ့အကြုံကောင်းနေပါတယ်များရလဲဗျဟိ
ုအတွေ့အကြုံဆိုတာကျွန်တော်အများကြီးရသွားတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အဲ့ဒီမှာဝင်ပြီးတော့အဓိကဆွေးနွေးဖြစ်ကြတဲ့အကုံလုံးတွေအားပေါ့နော်ဝင်ပြီးတော့ presentation ပေးတဲ့အဖွဲ့အစည်းရတော့ဒါမှမဟုတ်လဲ panel discussion လုပ်တဲ့ချိန်မှာအလုံးနီးပါးပြောနေကြတာဟာပါလေဆိုတော့အဓိကအဖြစ်ကျွန်တော်တို့technology ကိုနှီးပညာပေါ့နော်နှီးပညာဘလောက်အရေးကြီးတယ်လဲဆိုတဲ့ဟာအဓိကတော့ highlight လုပ်ပြီးတော့ပြောကြသွားတယ်ပြီးမှနောက်တစ်ခုကစိုက်ပျိုးရေးနိုင်ငံကိုအခြေခံပြီးမှဒီနိုင်ငံကိုပေါ့နော်ဥပမာအာဖရိကတို့ပေါ့နော်အဲ့ဒီမှာဆိုရင်သူတို့အာဖရိကမှာစိုက်ပျိုးရေးနဲ့အောင်မြင်နေတဲ့လူတွေသူတို့မှလည်းဘာမှဟိုဖက်ဆန်လည်းမရှိကြဘူးသူတို့လုပ်ငန်းလုပ်ခါစားတယ်မှာဒါပေမဲ့သူတို့ဘယ်လိုအောင်မြင်မှုရခဲ့တယ်လဲပြီးတော့သူတို့အစိုးရနဲ့ဘယ်လိုအတူတူလက်တွဲပြီးမှဘလို့ဖြည့်ရှင်းတယ်လေဒီပြဿနာဟုတ်ပေါ့နော်လေယာမေယာမေပိုင်ဆိုင်မှုဒီလေယာမေပိုင်ဆိုင်မှုဒီကစားသူတို့ဘလို့တွဲလို့ရတယ်လေပြီးတော့သူတို့ market ကိုဘလို့ဟိုထိုးဖောက်ရတယ်လေပြီးတော့ဘယ်ဟာဘလို့မျိုး skill တွေကိုသူတို့ဒီ NGO တရားနေဘလို့မျိုးသူတို့ကိုဒီ capacity building တွေပေးတယ်လေဆိုတော့အများကြီးကျွန်တော်တို့လေ့လာလို့ရတယ်ဥပမာဆိုပါဆိုကျွန်တော်တို့မြန်မာပြည်မှာဆိုရင်လက်ဆက်ပြိုးရေးကိုအခြေခံတဲ့နိုင်ငံဒါပေမဲ့ကျွန်တော်တို့ဟိုမှာကကျွန်တော်တို့စိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အောင်မြင်နေတဲ့အောင်မြင်တဲ့အဖွဲ့အစည်းဆိုတာတိတ်တော့ကျွန်တော်တို့မကြားဘူးပေါ့နော်လူနာမည်နဲ့ဖြစ်ဖြစ်ရောကုမ္ပဏီနာမည်ဖြစ်ဖြစ်ရောဥပမာဆန်စပါးပို့ရဆိုရင်လည်းမြန်မာပြည်ဆန်စပါးပို့တယ်လို့ပဲသိတယ်။ဒါပေမဲ့ဆန်စပါးကိုမှဘယ်လိုမျိုးနည်းပညာနဲ့ထုတ်လုပ်ပြီးတော့ဘယ်လိုဒီတခြားနိုင်ငံကိုပို့ပါတယ်ဘယ်လိုမျိုးဒီကုမ္ပဏီအဖွဲ့အစည်းဆိုတဲ့ဟာတွေကျွန်တော်တို့တိတ်မတွေ့ရဘူးပေါ့နော်။အဲ့ဒါကြောင့်တော့ကျွန်တော်တို့အဲ့မှာ learning process တွေအများကြီးတွေ့ရတယ်ပြီးတော့ technology ကလူငယ်တွေမှာဟိုဘယ်လောက်ထိသူတို့အာရုံစိုက်တယ်လဲဆိုတာကျွန်တော်အများကြီးမြင်လို့ရသွားတယ်။တခြားဖွံ့ဖြိုးတိုးတက်စေနိုင်ငံဖြစ်တဲ့အာဖရိကတွေရောပြည်ဆိုင်ပြည်သူအခြေခံပြီးတော့နိုင်ငံကိုတိဆောက်နေတဲ့နိုင်ငံဟိုဟာလူငယ်တွေမှာဗားရီလုပ်နေကြလဲဆက်ပြိုးနေပတ်သက်ပြီးတော့အဲအဲ့လိုမျိုးလေးတွေကဒီကျွန်တော်တို့အများကြီးကျွန်တော်တို့ဟို landing လောက်တာအများကြီးရှိတာပေါ့။ဘာလို့ဆိုတော့ကျွန်တော်တို့နိုင်ငံလည်းဆက်ပြိုးရေးကမှဒီအခြေခံပြီးမှဟိုအသက်မွေးပြုကြတဲ့နိုင်ငံကိုအဲ့ဒီမှာကျွန်တော်တို့နိုင်ငံမှာဘယ်လောက်ထိအရေးကြီးတယ်လဲဆိုတာအများတင်လို့ရတာ။
ကိုဇော်ဝင်းလိုက်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာပါရှင်ဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့ 5G အင်တာနက်ဆက်သွယ်ရေးစနစ်အင်တာနက်ကွန်ရက်တွေမှာတစ်ခုနဲ့တစ်ခုဆက်သွယ်ချိတ်ဆိုင်နိုင်တဲ့ပစ္စည်းတွေအကြောင်းပြင်2019ခုနှစ်ထဲမှာလူတွေရဲ့နေစဉ်နေထိုင်မှုဘဝအပေါ်တက်ရောက်မှုရှိလာနိုင်တဲ့ဤပညာသစ်တွေအကြောင်းမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကတင်ပြထားပါတယ်ရှင်
ကလာနှစ်သက်ပါကိုသားညုံဦးရဲ့နှစ်သက်ရောက်ပြီဆိုတော့အခုနှစ်ထဲမှာအသုံးဝင်လာနိုင်မဲ့ဤပညာရဲ့အကြောင်းအမြင့်ကြိုးကြည့်ကြရင်မကောင်းလားရှင်
မင်္ဂလာနှစ်သက်ပါဗျာကျွန်တော်ရဲ့နေသူဘဝနေမှုထိုင်မှုဘဝတွေမှာနည်းပညာတွေကတခုမဟုတ်တခုပတ်သက်နေတာဆိုတော့ဘာတွေဖြစ်လာအောင်လဲဆိုတာကြိုသိထားရင်ကောင်းတာပါဗျာ
လူပြောများလာနိုင်တဲ့နည်းပညာသစ်တွေကတော့အများကြီးပဲရှင်အမေရိကန်နဲ့ UK ထုတ်အထင်ကရသတင်းစာကြီးတွေမဂ္ဂဇင်းကြီးတွေထဲမှာသုံးသပ်ဖော်ပြကြတဲ့နည်းပညာဆောင်းပါးတွေကနေမှလူတွေရဲ့နေ့စဉ်ဘဝနဲ့ဆက်ဆက်နေတဲ့နည်းပညာတချို့ကိုပဲပြောကြတာပေါ့ရှင်ဆိုတော့အခုတစ်သက်ထဲမှာသေချာပေါက်ပိုတွေ့လာနိုင်တာတခုကတော့ smartphone တွေနဲ့ရိုက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်တဲ့ video တွေပဲရှင်ပြီးခဲ့တဲ့2016မကုန်ခင်ကတည်းကလူသုံးများတဲ့ဒီလူမှုကွန်ရက်အားလုံးမှာ live streaming နည်းပညာကိုထည့်ပေးလာကြတယ်ဆိုတော့ကိုမြင်ချင်းချင်းမမြင်ချင်းချင်းအဲ့ဒီဗီဒီယိုမျိုးတွေကိုပို့တွေ့လာဖို့ပဲရှိတယ်လို့ Wall Street Journal ရဲ့ဆောင်းပါးတစ်ခုမှရေးထားတယ်လေ Facebook Live, Twitter Live, Instagram Live ဆိုပြီးတော့မှဓာတ်ရိုက်ရိုက်ပြနေတဲ့ဗီဒီယိုတွေတွေ့နေရတယ်မလားအဲ့လိုမျိုးဓာတ်ရိုက်ဗီဒီယိုရိုက်ပြီးတော့မှကိုယ့်ရဲ့မိတ်ဆွေကိုယ့်ရဲ့ထဲမှာရှိနေသမျှလူတွေမြင်အောင်ပြနိုင်တဲ့နည်းပညာနဲ့လူမှုကွန်ရက်တွေကအိတ်ဆောင်တွေကကိုယ်ပိုင်ရုပ်တံကိုယ့်ရဲ့မျိုးဖြစ်အောင်ဖန်တီးနေတာလို့အဲ့ဒီထဲမှာရေးထားတယ
်။ Internet of Things အတူကောက် IoT ဆိုတာကိုလည်း2019ခုနှစ်ထဲမှာပိုပိုပြီးတော့ကြားလာရမှာသိကြတယ်ဗျ။ Internet of Things ဆိုတာဘာလဲလို့ဆိုရင် Internet ကိုယ့်ရဲ့ထဲမှာတစ်ခုနဲ့တစ်ခုကြိုးမဲ့ချိတ်ဆက်ဆက်သွယ်ထားတာအရာတွေအားလုံးကိုပြောတာပါ။လက်ကင် smartphone တွေ smart လက်ပတ်နာရီတွေလိုမျိုးပစ္စည်းတွေကစပြီးတော့နောက်ဆုံးပေါ်ရေခဲတက်တာတွေအဝတ်လျှော်ဆက်တွေကြိုးမဲ့ speaker တွေမော်တော်ကားတွေအထိ internet နဲ့ချိတ်ဆက်လာကြပါပြီ။ဒီလိုမျိုး internet ကိုယ့်ရဲ့ထဲမှာရှိနေတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုအဆက်အသွယ်အချက်ပေးတုံ့ပြန်နိုင်တဲ့ပစ္စည်းမှန်သမျှက IoT တွေလို့လွယ်လွယ်နားလည်အောင်ပြောလို့ရပါတယ်။အထူးသဖြင့်အိမ်သုံးဆက်ပစ္စည်းတွေထဲမှာဒီ IoT ပစ္စည်းမျိုးတွေကအခုနှစ်ထဲမှာပိုပြီးတော့အသုံးများလာနိုင်တယ်လို့ Forbes Magazine ရဲ့ IT ဆောင်းပါးတစ်ခုမှာခန့်မှန်းထားပါတယ်။
အဲ့လိုမျိုး Internet of Things အိမ်သုံးပစ္စည်းတွေတနည်းပြောရင်တော့အိမ်သုံး smart ပစ္စည်းတွေကိုနောက်ဆုံးပေါ်နည်းပညာတွေမိတ်ဆက်ကြတဲ့ကုန်စည်ပြပွဲကြီးတွေတိုင်းမှလည်းတွေ့နေရတယ်မလားရွေးချယ်စရာအမျိုးအစားတွေကလည်းမနှဲလာဘူးအဲ့ဒါကြောင့်လည်းအခု2019ခုနှစ်ထဲမှာတော့ IoT ပစ္စည်းတွေပိုတွေ့လာရမယ်လူသုံးပုံများလာလိမ့်မယ်လို့ခန့်မှန်းနေကြတာပဲရှင်လူတွေရဲ့နေမှုထိုင်မှုပုံစံကိုပြောင်းလဲသွားစေနိုင်တဲ့ပစ္စည်းမျိုးတွေဖြစ်တယ်လို့ Huffington Post ရဲ့ online ဆောင်းပါးတစ်ခုမှာတော့ဆိုထားတယ်Internet of Things လို့သတ်မှတ်နိုင်တဲ့ smart ပစ္စည်းတွေထဲမှာအသုံးများပြီးတော့မှစိတ်ဝင်စားခံရမှုလည်းများနေတဲ့ပစ္စည်းတစ်မျိုးကတော့ Amazon တို့ Google တို့ကထုတ်ထားတဲ့ကြိုးမဲ့ speaker တွေပဲရှင့
်ကိုကအတန်နဲ့အမိတ်ပြီးအမိတ်ဖြည့်လို့လုပ်ရတဲ့ Google Home နဲ့ Amazon Echo speaker တွေကဖြောပြေးအတွက်တင်အသုံးဝင်တာမဟုတ်ဘူးဗျ Internet နဲ့ချိတ်ဆက်ထားတဲ့အတွက်ကြောင့်ဒီနောက်ဆုံးရသတင်းသိကျင်လို့ရှိရင်လည်းသူက online သတင်းတွေကိုကိုးကားပြီးတော့သတင်းပြောပြနိုင်တယ်မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုလည်းပြောပြနိုင်ပါတယ်အဲ့ဒီ speaker တွေကိုကိုကအတန်နဲ့မီးလိုက်လို့ရှိရင်သူကအတန်ထွက်ပြီးတော့ပြန်ဖြည့်ပါတယ
်။ Sweden နိုင်ငံကဟိုတယ်ကြီးတစ်ခုမှာဆိုရင် Air Jewel တွေအစားအဲ့လိုမျိုး speaker မျိုးနဲ့အစားထိုးနိုင်ဖို့အတွက်စမ်းသပ်နေပြီဆိုတာကျွန်တော်တခါကတော့မှအစီအစဉ်လုပ်ဖူးပါတယ်။ခတ်ဝိုင်းဝိုင်းရှည်ရှည် cylinder ပုံ speaker လေးတွေကိုခလုတ်တွေဘာတွေလဲနှိမ့်နေစရာမလိုဘူး။ကို့အတန်နဲ့လှမ်းပြီးတော့မှအမေးဖြေလုပ်ရုံပါပဲ။အဲ့လိုမျိုးစကားပြော speaker တွေကိုကိုယ့်ရဲ့ကိုယ်ရေးလက်ထောက်လို့လည်းပြောလို့ရပါတယ်။အိမ်မှာရှိတဲ့ IoT ပစ္စည်းတွေကိုထိမ့်ချုပ်ပေးနိုင်တဲ့ Master Control လို့လည်းပြောလို့ရတယ်လို့နောက်ဆုံးပေါ်ပစ္စည်းစမ်းတွေနဲ့နည်းပညာသစ်တွေကိုမိတ်ဆက်ပေးနေတဲ့ CNET website ကညွှန်းနေရှင့်အဲ့ဒါလည်းမမှားပါဘူး။ဘာလို့လဲဆိုတော့ဒီဥပမာပေါ့နော်ဒီအခန်းထဲကမီးလုံးအလင်းရောင်ကိုမှိန်စင်နေပိတ်ချင်နေဆိုပါတော့ကိုကမီးခလုတ်ရှိတဲ့နေရာစီကိုထပြီးတော့သွားစရာမလိုဘူး။အဲ့ဒီကြိုးမဲ့ speaker ကိုမီးပိတ်လိုက်ပါလို့ပါးစပ်နဲ့လှမ်းပြီးတော့ခန်းလိုက်တာနဲ့ speaker ကဒီအိမ်က internet ကွန်ရက်နဲ့ဆက်ထားတဲ့မီးလုံးကိုပိတ်သွားအောင်လို့လုပ်ပေးနိုင်တယ်။ပြန်ပြောရင်တော့အားလုံးက internet of things တွေပဲပေါ့။
အဲ့ဒီစကားပြော speaker တွေအထူးဖြစ် Google Home speaker နဲ့ချိတ်ဆက်သုံးလို့ရမယ်။ internet of things အိမ်သုံးပစ္စည်းသစ်တွေကို2019 CES နည်းပညာကုစည်ပြပွဲကြီးမှာဆင်တင်မိတ်ဆက်ကြဖို့လည်းရှိနေတော့ဒီကြိုးမဲ့စကားပြော speaker တွေကအခုနှစ်ထဲမှာလူအများရဲ့အာရုံစိုက်မှုကိုပိုရလာနိုင်တာကတော့သိကြတယ်ဗျ။နောက်ဈေးအားဖြစ်လို့ရှိရင်လေဒေါ်လာ100ကျော်200ဝန်းကျင်တွေဆိုတော့အများတက်နိုင်ကြတဲ့ဈေးဖြစ်တာကအားသာချက်တစ်ခုဖြစ်မယ်ထင်တယ်မဆင်မြမို့ရေ
အခု2019ခုနှစ်ထဲမှာလူတွေအတွက်အသုံးဝင်မဲ့နည်းပညာတွေကိုပြောရင်နောက်ဆုံးမော်ကားတွေကိုလည်းခြံထားလို့မရဘူးကိုသားညုံကြီး2019မော်ဒယ်ကားသစ်တွေကိုကြည့်လို့ရှိရင်ယာဉ်တိုက်မှုမဖြစ်အောင်လို့အလိုအလျောက် brake up ပေးတာတို့မောင်းနေရင်းနဲ့လမ်းရဲ့ဟိုဘက်ဒီဘက်ရိမ်းမသွားအောင်လို့အလိုအလျောက် steering ကိုထိမ့်ပေးတာတို့လူမျိုးတို့ယာဉ်မောင်းအတွက်ကိုအထောက်အကူဖြစ်နိုင်တာမျိုးတွေမပါတဲ့ကားမျိုးဆိုတာမရှိတော့ဘူး။နောက်ယာဉ်တိုက်မှုအန္တရာယ်ကိုရှောင်နိုင်အောင်ကားရဲ့ကိုယ်ထဲမှာ sensor တွေနဲ့သတိပေးတဲ့စနစ်တွေပါတယ်။အရင်တော့လူမျိုးတက်တက်ထောက်ဝဲထည့်ရတာမျိုးတွေမဟုတ်တော့ဘူး။နောက်ဆုံးထုတ်ကားရိုက်မှာပါလာပြီ
ကားတကာတော့ခတ်တာမျိုးကားတွေကအပူအေးချိန်တာမျိုးဆိုလို့ရှိရင်လေကို့အတန်နဲ့အမိတ်ပြီးခိုင်းလိုက်ုံပဲအရင်ကလိုမျိုးခလုတ်တွေနှိမ့်စရာမလိုတော့ဘူးနောက်ကားမောင်းတဲ့သူအိတ်ငိုက်နေသလားပင်ပန်းနေသလားဆိုတာကိုသိနိုင်အောင်လုပ်တဲ့စနစ်လည်းပါသေးတယ်ဗျ
အခုပြောခဲ့သမျှပစ္စည်းတိုင်းဤပညာတိုင်းကဒီအင်တာနက်ချိတ်ဆက်ဆက်သွယ်မှုအပေါ်မှာအားလုံးအခြေခံပါတယ်အဲ့တော့မြန်နှုံမြင့်တဲ့မြင့်လေးကောင်းလေပဲဖြစ်တာမို့အခု2018ခုနှစ်ထဲမှာ 5G ဆိုတာကိုလည်းပိုကြားလာရလိမ့်အောင်ပဲကိုသားညုံရဲ့
4th generation ကျိုးမဲ့ mobile ဆက်သွယ်ရေး 4G ရဲ့အမြန်ဆုံး 4G LTE ဤပညာကူတော်မှာတွင်တွင်ကျကျမတုံးနိုင်ကြသေးတဲ့နိုင်ငံတွေအများကြီးရှိနေသေးတာ 5G ကလာတော့မှလားဗျ
ဟုတ်တယ်ရှင်အမေရိကန်ကကျိုးမဲ့ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီကြီးတွေကဒီနှစ်ထဲမှာ 5G စနစ်ကိုစပေးနိုင်ဖို့စူးစမ်းနေပြီလေတခြားနိုင်ငံတော်တော်များများမှလည်းစမ်းသပ်နေကြပါပြီ Verizon ကုမ္ပဏီကဒီ 5G network အတွက်ကိုစမ်းတာတစ်ဆက်ကန့်ကို 10 gigabit အထိမြန်နှုန်းရှိတယ်လို့မကြာခင်တုန်းကပဲထုတ်ပြောလာပါတယ်အမေရိကန်မှာလက်ရှိ 4G LTE ရဲ့ပြန်မြမြန်နှုန်းက 12.3 megabit per second ဆိုတော့5G နဲ့ဆိုရင်အင်တာနက်ဆက်သွယ်မှုကအစားပေါင်းများစွာပုံမြန်သွားမယ်ဒီအခု2028ခုနှစ်ထဲမှာ 5G မြန်နှုန်းမြင့်ဆက်သွယ်ရေးဤပညာအကြောင်းပို့ပြီးတော့ကြားလာရမယ်ဆိုတာကတော့အသေးချာပြောနိုင်နေရှင့
်အင်တာနက်ကိုအားကိုးရတဲ့ပစ္စည်းတွေများလာတာနဲ့အတူလုံခြုံရေးပိုင်းကိုလည်းမေ့ထားလို့မရသေးဘူးမဆုမြတ်မို့ရဲ့ပြီးခဲ့2016ခုနှစ်တုန်းကအင်တာနက်ကွန်ရက်ထဲမှာဝင်ရောက်တိုက်ခိုက်တဲ့ Cyber Crime သတင်းတွေကထိတ်တန့်ရောက်ခဲ့တာမဟုတ်လားဆိုတော့ဒီအခု2018ခုနှစ်မှာအင်တာနက်ကွန်ရက်ကတဆင့်ဂျားပေါက်တိုက်ခိုက်မှုတွေကရှိနေဦးမယ်လူတိုင်းဒီ online တခုဟက်ကာတွေရဲ့ရန်ရှိနေတယ်လို့ IT ကြွမ်းကျင်သူတွေကသတိပေးထားကြတယ်မဆင်ပြေမှာ။
အဲဒါကြောင့်လဲဒီ Google လို့ကုမ္ပဏီကြီးတွေဆိုရင်လုံခြုံရေးဖိုင်းအတွက်ကိုတင်းကျပ်တဲ့ဆောင်ရွက်မှုတွေကိုလုပ်နေကြတာပေါ့ကိုသားညုံရဲ့တစ်နှစ်တစ်နှစ်ပြောင်းသွားတာနဲ့အမျှဒီနည်းပညာတွေကအဆင့်ပိုမြင့်လာတယ်။ပစ္စည်းတစ်ခုနဲ့တစ်ခုချိတ်ဆက်အသုံးချမှုပိုများလာတယ်။လူသားတွေလုံနိုင်တဲ့ကိစ္စတွေကိုကွန်ပျူတာအုံနောက်လို့တင်စားတဲ့ Artificial Intelligence AI တွေကိုနားလည်သဘောပေါက်အောင်လို့လေ့ကျင့်ပေးလို့ရတဲ့အခြေအနေမျိုးကောင်းကျိုးတိုးတက်မှုတွေရှိနေတယ်။တစ်ဖက်မှာလည်းအဲ့ဒီလိုမျိုးတိုးတက်မှုတွေကိုအခွင့်ကောင်းယူအသုံးချမဲ့သူတွေကအစင်းသင့်ရှိနေတယ်ဆိုတာကိုလည်းအမြဲသတိထားသင့်တယ်ထင်ပါတယ်ရှင
်။ကိုသားညုံနဲ့အတူမဆုမြတ်မောစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မရေးတန်တာကျော်စီစဉ်တင်ဆက်တဲ့တတ်တက်ရောင်သတင်းလောက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းလောက်မှာတော့အမေရိကန်ဂီတလောကမှာဘယ်သူတွေကဝင်ငွေအများဆုံးရပြီးဘလောက်များရနေပါလဲပြီးတော့ထိုင်ဝမ်မှာစုရတဲ့မြန်မာပြည်ပွားဒရိတန် BDC ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာတိုင်ဝမ်ကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ဟုတ်ဆိုတော့ Taylor Swift က2016ဝင်ငွေဒေါ်လာတန်190နဲ့ဂီတလောကမှာဝင်ငွေအမြင့်ဆုံးရတဲ့အမျိုးသမီးဖြစ်မယ်လို့ Forbes Magazine ကကြေညာသွားပါတယ် Taylor Swift က Rolling Stones ရဲ့မြောက်အမေရိကနယ်လက်ဖျော်ဖြေရေးဝင်ငွေကိုကြော့ဖြတ်ပြီးတော့သူ့ရဲ့ 1989 မြောက်အမေရိကဖျော်ဖြေရေးခီးစဉ်ကလည်းဒေါ်လာတန်200ကျော်တောင်မှရခဲ့တာပါပရိသတ်အဆိုတော့ Adele ကတော့ Forbes ရင်းမှာနံပါတ်1နေရာရပြီးတော့သူ့ရဲ့2016တနှစ်ဝင်ငွေကစုစုပေါင်းဒေါ်လာ80.5သန်းဖြစ်ပါတယ်။ Adele ရဲ့25တေးတက်ပြား2015ရောင်းအားအကောင်းဆုံးတက်ပြားဖြစ်ပြီးတော့ဒီနှစ်2016မှာလည်းသူ့ရဲ့တက်ပြားရောင်းအားကဆက်ပြီးတော့ကောင်းနေပြီးတော့သူ့ရဲ့စင်မြင့်ဖျော်ဖြေပွဲတွေမှာတညတညဒေါ်လာတန်းကျော်ဝင်တာပါ2013ခုနှစ်မှာဂီတလောကမှာအမျိုးသမီးရဲ့ဝင်ငွေအမြင့်ဆုံးဆိုတဲ့ Madonna ကတော့ဒီနှစ်2016မှာနံပါတ်3နေရာမှာရှိပါတယ်သူရဲ့တလောကပြုတ်လုသွားတဲ့ Rebel Heart ဖျော်ဖြေခီးစဉ်ကဝင်ငွေဒေါ်လာတန်190ရရှိခဲ့ပြီးတော့သူရဲ့ဖျော်ဖြေခီးစဉ်အားလုံးရဲ့ဝင်ငွေကတော့အခုဆိုရင်ဒေါ်လာတန်1400ကျော်ရှိသွားခဲ့ပါပြီတဲ့ဘာဘီရိုးကျွန်းသူရီဟာနာကတော့ဒေါ်လာ85သန်းနဲ့နံပါတ်4နေရာမှာရှိပါတယ်သူကတော့အဟိုလာတော့ကလည်း MTV ဗီဒီယိုဂီတဆုချီးမြှင့်ပွဲမှာဘဝတသက်တာဆွမ်းဆောင်မှုစုရရှိသွားပါတယ်ရှင် Forbes Magazine ကဂီတလောကမှာအမှုပညာရှင်တွေတဲ့ဘသူဝင်ငွေအများဆုံးလဲကြည့်တော့လဲ Taylor Swift ကပဲထိတ်ဆုံးမှရှိနေပါတယ်ဒေါ်လာတန်190ဝင်တဲ့ Taylor Swift နောက်မှာတော့ British Irish Pop အဖွဲ့ဖြစ်တဲ့ One Direction အဖွဲ့ကဒေါ်လာတန်130နဲ့ဒုတိယဝင်ငွေအများဆုံးဂီတသမားနေရာမှာရှိပါတယ်။သူတို့ကလည်း The Rock Again ဖျော်ဖြေရေးခီးစဉ်ကနေဒေါ်လာတန်200ကျော်ဝင်ခဲ့တာပါ။သူတို့ကအမျိုးသား၄ဦးနဲ့ဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်။တတိယနေရာမှာတော့ Adele ကခုနပြောသွားသလိုဒေါ်လာ80.5သန်းနဲ့ရှိပြီးတော့ Madonna ကနံပါတ်4နေရာမှာရှိပါတယ်။ပြီးတော့ Rihanna နံပါတ်5နေရာမှာပါ။God's Bruce ကနံပါတ်6ဝါရင် Rock ဆက်ဖွဲ့ဖြစ်တဲ့ AC/DC က 69.5 သန်းနဲ့နံပါတ်9ရာမှာဖြစ်ပြီးတော့အခုတော့အသက်တည်ကြီးနေပြီဖြစ်တဲ့ Rolling Stone ဆက်ဖွဲ့ကဒေါ်လာ 66.5 သန်းနဲ့နံပါတ်10ရာ DJ Kevin Harris ကနံပါတ်9ရာနောက်ပြီးတော့ PDD ကနံပါတ်10ရာအတီးတီမှာရှိပါတယ်ရှင် မြန်မာနိုင်ငံပေါ့ထိုင်ဝမ်ဒရိုက်တာမီဒီစီဟာတနေ့တာတွေထူးချွန်တဲ့ထိုင်ဝမ်ရုပ်ရှင်ရိုက်ကူးသူစုရရှိသွားခဲ့ပါတယ်။နိုဝင်ဘာလ26ရက်နေ့စနေနေ့ထိုင်ပေမှာကျင်းပသွားတဲ့ဒီတရုတ်စကားပြောနိုင်ငံတွေအတွက်အော်စကာနဲ့အညီများတဲ့ရွှေမြင်းဆု Golden Horse ဆုချီးမြှင့်ပွဲမှာသူဒီစုကိုရရှိသွားတာပါ။အသက်33နှစ်အရွယ်ဒရိုက်တာမီဒီစီကထိုင်ဝမ်ရုပ်ရှင်ရဲ့သက်မတ်ချက်နဲ့အဝင်းဝိုင်းကိုချဲ့ထွင်တဲ့သူဖြစ်လို့ဒီစုကိုချီးမြှင့်တာဖြစ်တယ်လို့ထိုင်ပေ Golden Horse ရုပ်ရှင်ပွဲတော်အမှုဆောင်ကော်မတီကပြောပါတယ်။မစ္စတာစီကအဆုလက်ခံယူတော့သူအသက်16နှစ်မှာမြန်မာနိုင်ငံကနေထိုင်ဝမ်ကိုရောက်လာတော့သူ့ရဲ့ဘဝတဆစ်ချိုးသွားခဲ့တယ်လို့ပြောပါတယ်။ထိုင်ဝမ်မှာသူရုပ်ရှင်ရိုက်ကူးရေးပညာရပ်တွေစီးပူတော့တကယ်ကိုဆရာကောင်းသမားကောင်းတွေနဲ့တွေ့ခဲ့ရတယ်လို့သူကဆိုပါတယ်။တကယ်လို့သာထိုင်ဝမ်မှာရရှိနိုင်တဲ့လွတ်လပ်ခွင့်နဲ့ဘဟုဝါဒတို့ကြောင့်သာမဟုတ်ရင်တော့မီဒီစီဆိုတာဒီလိုစင်မြင့်ပေါ်မှာတွေ့ရမှာမဟုတ်ပါဘူး။ဒီမှာကလူတိုင်းကိုယ့်ရဲ့အိမ်မက်ကိုကိုအကောင့်ထဲဖော်လို့ရပါတယ်။တကယ်ကိုထူးခြားတဲ့အရာတွေဖြစ်ပေါ်နိုင်ပါတယ်လို့မစ္စတာစီကပြောသွားခဲ့ပါတယ်။သူရဲ့ရုပ်ရှင် The Road to Mandalay ကိုရိုက်ကူးတဲ့ရုပ်ရှင်ရိုက်ကူးရေးအဖွဲ့ကိုလည်းသူကကျေးဇူးတင်ကြောင်းပြောသွားခဲ့ပြီးတော့ဘယ်တော့မှပညာမတင်ခဲ့ဘူးတဲ့သူ့ရဲ့အမေသူ့ကိုအခုလိုထိုင်ဝမ်ကိုပို့ပြီးတော့ကြောင်းထားပေးတာတိတ်ကိုကျေးဇူးတင်ပါတယ်လို့ပြောသွားပါတယ်။ Road to Mandalay Mandalay စီတို့လမ်းဆိုတဲ့ရုပ်ရှင်ကသူ့ရဲ့လေးကားမြောက်ရုပ်ရှင်ဖြစ်ပြီးဒီနှစ် Golden Horse ဆုပေးပွဲမှာတစ်ချိုစီရင်6ခုထဲမှာပါဝင်တဲ့ကားဖြစ်ပါတယ်။ထိုင်းနဲ့မြန်မာနိုင်ငံတို့မှာရိုက်တဲ့ဒီရုပ်ရှင်ကားကထိုင်းမှာသွားပြီးတော့ခက်ခဲခဲနဲ့အလုပ်လုပ်တဲ့မြမရွှေပြောင်းလုပ်သားနှစ်ဦးရဲ့ဘဝအကြောင်းရိုက်ကူးထားတဲ့အချက်စလန်းဖြစ်ပါတယ်။သူကသူ့ရဲ့ဇာတိမြေမြမနိုင်ငံမှာကျုံရတဲ့စီးပွားရေးပြဿနာ၊လူမှုရေးပြဿနာတွေလူတွေဘလို့ခက်ခဲခဲခဲရုန်းကန်ရလဲဆိုတာတွေကိုရိုက်ကူးပြသထားတာပါ။ဒီရုပ်ရှင်ကကစက်တင်ဘာလမှာကျင်းပခဲ့တဲ့83ချိန်မြောက် Venice နိုင်ငံတကာရုပ်ရှင်ပွဲတော်မှာတော့အကောင်းဆုံးရုပ်ရှင်ဇာတ်ကား Fidiora စုကိုရရှိခဲ့ပါတယ်။မြမနိုင်ငံမှာတော့ November 9ရက်နေ့မှာဒီရုပ်ရှင်ပြသခဲ့ပြီးတော့သူ့ရဲ့ရှင်ကမြန်မာနိုင်ငံမှာပထမအဦးဆုံးကျင်းပတာခွင့်ရတာလည်းဖြစ်ပါလိမ့်ရှင်ဒီသူစုရသွားတဲ့ Golden Horse ဆုပေးပွဲမှာအဓိကအစုကြီးတွေကိုတော့တရုတ်အမျိုးသားတရုတ်ဆောင်တွေရရှိသွားကြတာပါအကောင်းဆုံးအမျိုးသားဇက်ဆောင်စုအမျိုးသမီးဇက်ဆောင်စုနဲ့ Director စုတွေအားလုံးတရုတ်ဇာတ်ကားတွေကရသွားပါတယ် Madrid ဇာတ်ကားပြောတရုတ်ရုပ်ရှင်ကုမ္ပဏီကြီးတွေကရုပ်ရှင်အကျော်မော်တွေက Taipei ကဆန်ရက်ဆန်အမတ်တရနေရာမှာကျင်းပတဲ့ red carpet ကော်ဇော်နီခင်အခမ်းအနားမှာပုံစံမျိုးစုံနဲ့ဓာတ်ပုံအရိုက်ခံပြီးတော့လာကြည့်ကြတဲ့သူတွေရဲ့ FBI တပ်တွေကိုနှုတ်ဆက်ပါတယ်။ဒီစုပေးပွဲကို1962ခုနှစ်မှာစတင်ခဲ့တာဖြစ်လို့ဒီနေ့ဟာ53ချိန်မြောက်အခမ်းအနားဖြစ်ပါတယ်။ဒီသူတို့ရတဲ့ Golden Horse ဆုတွေကတရုတ်စကားပြောရုပ်ရှင်လောကမှာအထင်ကရအဖြစ်ဆုံးဂုဏ်သုဆောင်ဆုတွေဖြစ်ပါတယ်။ Mr. No Problem ဆိုတဲ့ဇာတ်ကားနဲ့တရုတ်ဆောင် Fanway ကအကောင်းဆုံးအမျိုးသားဇက်ဆောင်ဆုရရှိပါတယ်။အဲ့ကမှာတော့1940ခုနှစ်များကာလတရုတ်ကျေးလက်ဒေသလက်သမားတူအနေနဲ့သူကတရုတ်ဆောင်ထားပါတယ်။စုံးမိတ်ဇက်ကမှာတရုတ်ဆောင်ခဲ့ကြတဲ့ဆွတ်ချွန်မနဲ့ဂျိုးဒုံးကြီးတို့ကတော့အကောင်းဆုံးဇက်ဆောင်အမျိုးသမီးစုပူရဲရရှိခဲ့ပါတယ်ရှင်ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own ya.
All have my. မင်းစံလာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တန်ရောင်သတင်းလွှာပါရှင်။ဒီသတင်းမဲ့ရဲ့သူယုံကြည်အားစီစဉ်မှာတော့ Fulbright ပညာသင်ဆုနဲ့ Northern Illinois တက္ကသိုလ်မှာသင်ကြားရေးလက်ထောက်အဖြစ်လုပ်နေတဲ့ဒေါ်ငိမ့်မမရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ
်။လမ်းနှစ်တက်ကူပါ။ကျမကကျမရဲ့နှစ်တက်ကူပေါ်မှာအမြင်ကိုယုံကြည်ရာပြောလိုပါတယ်ဒီနှစ်တစ်ကလူအများအသုံးပြုနေတဲ့ပြက္ကဒိန်ရဲ့နှစ်တစ်ဖြစ်လို့ဒီကမ္ဘာလုံးနဲ့သက်ဆိုင်တဲ့နှစ်တစ်ရဲ့လို့လူအများစုကစိတ်လှုပ်ရှားကြပါတယ်ကျမရဲ့ပုဂ္ဂလိကအမြင်ကတော့တနေ့ကနေတနေ့ပြောင်းသွားသလိုပဲမို့အရင်ကြီးထုခဲ့တဲ့ပြောင်းလဲလို့မခံစားရပါဘူးဒါပေမဲ့တခုသဘောကျမိတာကတော့လူအများကအချိန်ကာလတစ်ခုအတွင်းမှာမိမိရဲ့လုံရက်တွေမှန်ဤမှားဤအူအီကောင်းအီကိုစမ်းစစ်ကြရဲနောက်ပြီး New Year Resolution ဆိုပြီးတော့ပြင်ဆင်ကြင်နာရီကိုစည်ရင်းလေးလုပ်ပြီးရှေ့ဆက်ခြေလှမ်းဖို့အားယူကြရဲအဲ့ဒါလေးကိုတော့စိတ်ကောင်းနဲ့ကျင်လေးလို့မြင်ပါတယ်ဒ
တချို့လည်းမိမိရဲ့ကတိတွေသိကြအောင်လူမှုကွန်ရက်တွေရနေပြီးအများမြင်အောင်ဝေမျှပြီးမိမိရဲ့ကတိကိုပိုခိုင်းမအောင်လုပ်ကြရဲအဲ့ဒီနေရာမှာမိဆွေတွေမိသားစုဆွေမျိုးတွေကအားပေးကြရဲဆိုတော့အဲ့ဒီຢာတွေကမိမိကိုယ်တိုင်စမ်းစစ်ချက်တွေနောက်မိမိမိဆွေတင်ခါတွေရဲ့စမ်းစစ်ချက်တွေကမိမိကိုယ်ကိုပို့ပြီးနားလည်လာစီပြီးတော့မိမိရဲ့အားနည်းချက်တွေအားသာချက်တွေကနေဘယ်လိုအောင်မိမိရှေ့ဆက်လမ်းမယ်ဆိုတာကိုလမ်းကြောင်းတဲ့ပေးလိုက်တယ်လို့ဖြစ်စေတော့တိတ်ကောင်းတာပဲတိတ်မင်္ဂလာရှိတာပဲလို့တော့မြင်ပါတယ်တခုပဲကျမဖြစ်ဆက်ချင်တာဒီလိုလုပ်ဖို့တစ်နှစ်လုံးစောင့်ကြာမလို့ဘူးလို့ကျမကထင်ပါတယ်။လာတိုင်းလည်းစမ်းစစ်ပြင်ဆင်ပြုပြင်အာယူနိုင်တယ်။အပတ်စဉ်တိုင်းလည်းပြင်ဆင်နိုင်တယ်။နေ့တိုင်းတောင်လုပ်နိုင်ပါတယ်။ကျမတော့တစ်နှစ်က New Year Resolution ကိုမလိုတော့လောက်အောင်ကိုနေထိုင်မယ်လို့တန်ဋိဌာန်ချခဲ့ဘူးလေ။ဒါပေမဲ့တခုခုကိုအကြောင်းကြောင်းနဲ့ပြက်ကွက်မိရဲ့အခါမှာကျတော့ငါတို့New Year Resolution ကြီးပြတ်ပါပြီလို့တစ်နှစ်လုံးစိတ်သက်ကြသွားတာမဖြစ်စေချင်ပါဘူးအဲ့တော့အဲ့ဒီစားဩဒီနှစ်ပြတ်သွားတယ်နောက်နေ့တော့ပြန်စမယ်ဆိုပြီးတော့လေ့ကျင့်ယူလို့ရပါတယ်နောက်မိမိကိုယ်တိုင်နဲ့လူတစ်ပါးကိုဒီလိုကြီးကျယ်နှင်းနာစေတာမျိုးမဖြစ်စေတဲ့ကိစ္စတွေဆိုရင်မိမိကိုယ်ကိုခွင့်လွှတ်တတ်တဲ့အကျင့်လေးကိုမွေးရမှာပေါ့နော်အဲ့တော့ဒီလိုကိုယ့်ကိုယ်ကိုခွင့်လွှတ်တတ်မှလည်းသူတစ်ပါးကိုခွင့်လွှတ်တတ်မယ်ဆိုတော့မိမိကိုယ်ကိုချစ်ခင်တဲ့အကွင့်အကျင့်လေးမွေးတယ်လို့ပေါ့ဆိုတော့မိမိကိုယ်ကိုချစ်ခင်မေတ္တာရှိမှသူတစ်ပါးကိုလည်းချစ်ခင်မေတ္တာထားနိုင်မယ်ဆိုတော့နောက်တစ်ခုကအခုလိုမိမိကိုယ်ကိုကျွန်တော်စမ်းစစ်ကြည့်ရဲ့အခါမှာမိမိကိုနားလည်လာတယ်ဆိုတော့မိမိကိုယ်ကိုနားလည်မှလည်းသူတစ်ပါးကိုနားလည်တဲ့အစဉ်အရောက်မယ်ဆိုတော့ကျွန်မထင်တာကဒီလိုကိုယ့်ကိုယ်ကိုနားလည်ဖို့ချစ်ခင်မေတ္တာထားဖို့ခွင့်လွှတ်ဖို့ဆိုရရအရေးကြီးပါတယ်ဆိုကိုကိုရိုင်းကနေတစင်မှာကိုနဲ့နီးစပ်တဲ့မိသားစုတိုင်းဝိုင်းနေရနေတစင်ပို့ပြီးကျယ်ပြန့်တဲ့လူတိုင်းဝိုင်းကောင်းမွန်အောင်ဆောင်ရွက်ဖို့ရမှာဒါရီကအရေးကြီးတယ်လို့ကျွန်မထင်ပါတယ်အဲ့တော့ဒီကိုကိုကိုနားလဲတဲ့ချစ်ခင်မြတ်တာထားတဲ့ခွင့်လွတ်တယ်ဆိုတော့အကျင့်လေးတွေဒီနေ့ကနေစကြရအောင်လို့ဆန္ဒပြုပါတယ်နော
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီနေ့နာညချမ်းအတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လှည့်ကြီးညာပေးပါမယ်ရှင
်။တူရကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ကလပ်တစ်ခုကိုနှစ်တကူနေကတက်ခိုက်တာဟာသူတို့အဖွဲ့လက်ချက်ဖြစ်တယ်လို့ IS အစွန်းရောက်အဖွဲ့ကဒီနေ့ကြီးညာပါတယ်။အဲ့ဒီဖြစ်ရမှာလူ39ယောက်သေဆုံးပြီး80လောက်ဒဏ်ရာရပြီးတော့တိုက်ခိုက်သူလွတ်သွားတာကြောင့်အာဏာပိုင်တွေလိုက်ရှာနေပါတယ်။ကယ်လီဖေးစစ်တီတူကဒီတိုက်ခိုက်မှုကိုလုပ်တာလို့ IS အဖွဲ့ရဲ့ထုတ်ပြန်ချက်တခုမှပြောထားပါတယ်။တိုက်ခိုက်မှုနဲ့ဆက်စပ်ပြီးလူရှိအောက်ကိုဖမ်းထားပြီးမဲ့တကယ်ဝင်ပစ်တဲ့တနတ်သမားတော့အဲ့ဒီအထက်မှာမပါဘူးလို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။အီရန်နိုင်ငံဘက်ကရက်မြို့တော်ကလူစီကားတဲ့ဈေးတခုထဲမှာဖောက်ခွဲရေးပစ္စည်းတွေအပြစ်တင်ထားတဲ့ထရက်ကာတစ်စင်းကိုအသေးခံဘုံခွက်သူတူကဒီကနေ့ဖောက်ခွဲတာကြောင့်လူ30ထဲမှနေသေဆုံးပြီး25ယောက်ဒဏ်ရာရသွားတယ်လို့အီရန်ရဲတပ်ဖွဲ့နဲ့စစ်ရုံတာဝန်ရှိသူတွေကပြောပါတယ်။ဒီဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်းရောက်အဖွဲ့ကပြောပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်နိုင်ငံကလေစိမ်းနားမှာဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ကားနှစ်စီးကိုအထီးကံပုံခွဲသူတွေဒဇင်းပြီးဒဇင်းဒီကနေ့ဖောက်ခွဲတာကြောင့်လူ9ယောက်ထက်မနည်းသေဆုံးပြီးတော့18ယောက်ဒဏ်ရာရသွားပါတယ်။အခုတိုက်ခိုက်မှုဟာဒီစစ်သွေးကြွတွေကမော်တော်ကားကိုသုံးပြီးဒဇင်းပြီးဒဇင်းအထီးကံပုံခွဲတာဒုတိယအကြိမ်မြောက်တိုက်ခိုက်မှုဖြစ်ပါတယ်။စီးရီးယားနိုင်ငံက IS အစွန်းရောက်ဖွဲ့ရဲ့ပြစ်မှတ်တွေကိုစစ်လေယာဉ်တွေနဲ့တိုက်ခိုက်တာမှာစစ်သွေးကြွ22ယောက်သေဆုံးတယ်လို့တူရကီစစ်ဘက်ကအဒီကနေ့ကြေညာပါတယ်။စီးရီးယားမြောက်ပိုင်းကတပုံတွေကိုပံ့ပိုးတဲ့အနေနဲ့လွန်ခဲ့တဲ့ရက်အတွင်းစစ်ရေးလှုပ်ဆောင်မှုတွေကိုချုပ်ပြီးတော့တူရကီစစ်ဘက်ကထုတ်ပြန်ပြောဆိုတာမှာတူရကီနိုင်ငံအဘမြူနာက IS အဖွဲ့ပြစ်မှတ်တွေကိုရုရှားစစ်လေယာဉ်တွေကတိုက်ခိုက်ချေမှုန်းတယ်လို့လည်းပြောတာပြောသွားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitek ဇော်ညက်ဖြစ်ပါတယ်ရှင်။ကျမကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့အင်္ဂါမနေ့ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လှိုင်းလိုမီတာ24 40 49နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.